Welcome to the Voice of America in Burmese.
မင်္ဂလာနဲ့ခင်ဗျာသောတာရှင်များခင်ဗျာ VOA American အသံရဲ့2023ခုနှစ် August 12ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24.50အပြင်ရုပ်သံဖြစ်နေပါ VOA ရဲ့ Facebook YouTube နဲ့ Website စာမျက်နှာတွေကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ကညဉ့်ညံ့ရေးပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတက်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါရှင်ကျမအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုငင်းချင်းရင်းနဲ့ပဲသူပြောပြပေးမှာပါယူကရိန်းစစ်သားစုဆောင်ရေးဌာနတာဝန်ခံအားလုံးကိုအလောက်ကနေထုတ်ပြလိုက်တယ်လို့ယူကရိန်းသမ္မတကပြောပါတယ်မြန်မာနိုင်ငံမှာတော့ရေကြီးတဲ့ဒဏ်ကြောင့်တစ်ဆွန်းရသူက5ဦးရှိနေပါပြီ Twitter ပိုင်ရှင် Zuckerberg က Facebook အကြီးအကဲ Elon Musk ကိုစိန်ခေါ်တဲ့လက်ဝေဘွဲကိုအီတလီမှာကျင်းပတော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုငင်းချင်းရင်း
ဟုတ်ကဲ့ပါခင်ဗျာဒီလိုထိတ်တန့်ရောက်တဲ့တွင်နေအပြီးမှာနားဆင်ရမှာတခုကတော့
ကျွန်တော်တို့စေချောင်းကလူပေါ့အချင်းချင်းပြန်ဖမ်းတယ်ပေါ့ကျွန်တော်တို့လုပ်တဲ့သူချင်းတယ်ဟုတ်အဲ့ဒါအဲ့ကိစ္စကိုလည်းခဏနေကျွန်တော်တက်ရှင်းပေးပါမယ်ဒီကောင်တွေလည်းရက်နဲ့ကင်တဲ့အဖွဲ့ကြီးရပဲ UG အဖွဲ့ပေါ့
မုံရွာကကိုဝင်ဆောင်မျိုးသမီးတူကိုဓမြတိုက်လူတက်သွားသူတွေဟာမြို့ပြပျောက်ကြားအဖွဲ့တခုကဖြစ်တယ်လို့သူတို့ကိုဖမ်းဆီးထားတဲ့မုံရွာ Guardian Force ကပြောဆိုသွားတာပါဒီတဲ့င်းနဲ့အတူဆက်လက်နားဆင်ရမယ့်အထဲမှာတော့မြန်မာပြည်မှာကုန်စည်နှုန်းတွေထိန်းချုပ်နိုင်မအောင်မြင်ဖြစ်နေတာနောက်မြေကြီးမှုသတင်းတွေဒါတွေနဲ့တူနိုင်ငံတကာသတင်းစောင့်မတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့သုတဆုံလင်အမေရိကန်တခွင်အမျိုးသမီးနဲ့သိပ်ပံကဏ္ဍတွေကိုထုတ်လွှင့်မှုပြင်ဆင်ထားပါတယ်။အခုတော့စနေနေ့မနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့တူပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံရဲ့ဒေသဆိုင်ရာစစ်သားစုဆောင်ရေးဌာနအားလုံးမှာတာဝန်ယူထားတဲ့အကြီးအကဲတွေကိုအလောက်ကနေထုတ်ပြလိုက်တယ်လို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတောက်ကြတဲ့ Telegram လူမှုမီဒီယာကနေကြေညာပါတယ်။ဆစ်ဖြစ်နေတဲ့ကာလအတွင်းမှာအရွယ်ရောက်ပြီးယောက်ျားကလေးတွေကိုပြိပမထွက်ဖို့တားမြစ်ချက်ချိုးဖောက်တာကနေပြီးတော့တရားဝင်ချောအောင်လုပ်တာအထိအဂရီလိုက်စားမှုတွေရှိနေတယ်လို့အများကစိုးရိမ်နေကြချိန်မှာပဲအခုလိုသမ္မတကနေကြေညာလိုက်တာပါ။ဒီဌာနတွေအတွက်ဆစ်ပြန်တွေကိုခန့်အပ်ဖို့လုပ်မယ်လို့လည်းပြောပါတယ်။တတတဲ့စူဆောင်းတဲ့လုပ်ငန်းမှာလုတ်ကင်တဲ့သူဟာစစ်အကြောင်းကိုတေချာနားလည်ပြီးစစ်တွင်းလက်ယုံမှုကဘာကြောင့်နိုင်ငံတော်တစ္ဆာဖောက်မှုဖြစ်နေလဲဆိုတာကိုသိတဲ့သူတွေသာတာဝန်ယူပြီးဆောင်ရွက်တဲ့လို့လည်းပြောပါတယ်။ယူကရိန်းထောင်လိုင်းရေးတွေကအဂရီလိုက်စားတဲ့အရာရှိတွေကိုဖောက်ထုတ်ရင်းယူနေတာဖြစ်ပြီးတော့လက်ယုံမှုနဲ့အဂရီလိုက်စားမှုမှာပါဝင်တဲ့အကြီးတန်းအရာရှိ112ဦးကိုရာဇဝတ်မှုနဲ့အရေးယူထားပါတယ်။နောက်ထပ်တန်းရရှိသူ33ဦးလည်းတရားဆွဲဆိုဖို့ရှိပါတယ်။ယူကရိန်းဆိုတာဟာရုရှားကိုဒဏ်မြန်ခုခံတိုက်ခိုက်ကြတဲ့သူဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ဖို့ကြိုးပမ်းနေကြမှာပဲအခုလိုအဂတိလိုက်စားမှုကိုအရေးယူတာဖြစ်ပါတယ်။တချိန်တည်းမှာပဲတောက်ချာနေကယူကရိန်းတပ်တွေဟာမော်စကိုမြို့တော်ကိုပိတ်မှတ်ထားပြီးတော့ဒရုန်းတွေနဲ့တိုက်ခိုက်ခဲ့တယ်လို့ရုရှားတပ်တွေကလည်းယူကရိန်းအနောက်ပိုင်းဒေသမှာလေကြောင်းကနေတိုက်ခိုက်တဲ့အတွက်အသက်၈နှစ်အရွယ်ယောက်ျားလေးတူတေဆုံးခဲ့ရတာဖြစ်ပါတယ
်။သမရဂျိုးဘိုင်တန်ရဲ့သားဖြစ်သူဟန်တာဘိုင်တန်လုပ်ခဲ့တဲ့နိုင်ငံခြားစီးပွားဆက်ဆံမှုတွေပေါ်စုံစမ်းစစ်ဆေးရမှာဥဆောင်မှုကိုဒလဝဲပြည်နယ်ရှိနေDavid Weiss ကိုအမှုရဲ့အထူးစုံစမ်းစစ်ဆေးရာရှိဖြစ်ခန့်အပ်လိုက်ကြောင်း American ရှေ့နေချုပ် Merrick Garland ကတောက်ကြနေမှာကြေညာပါတယ်။အရင်သမ္မတ Trump ခေတ်လက်ကျန်ရှေ့နေတူဖြစ်တဲ့ Weiss ဟာ Biden ရဲ့မွေးရက် Delaware ပြည်နယ်မှာထိတ်တန့်အစိုးရရှေ့နေဖြစ်လာပြီးတနည်းအကြာမှာပဲ Hunter Biden ရဲ့နိုင်ငံသားစီးပွားရေးဆက်ဆံမှုတွေကိုစတင်စုံစမ်းနေတာပါ။စုံစမ်းစစ်ဆေးမှာသူ့အနေနဲ့အခွင့်အာဏာအပြည့်ရထားကြောင်းရှေ့နေ Weiss ကပြောပေမဲ့တရားရေးဌာနအနေနဲ့ပိုပြီးလွတ်လပ်တဲ့အထူးစုံစမ်းစစ်ဆေးအရာရှိတူကိုထတ်ခတ်မှု Galancy ကိုဖိအားပေးတောင်းဆိုခဲ့ကြတာပါဒါပေမဲ့ဒီမှုမှာ Wise ကစုံစမ်းစစ်ဆေးနေသူဖြစ်လို့သူ့ကိုအထူးစုံစမ်းစစ်ဆေးမှုဖြစ်ခန့်ပြီးသူ့အလုပ်တွေဆက်လုပ်စေဖို့ဆုံးဖြတ်ခဲ့တယ်လို့ရှေ့နေဂျုတ် Garland ကပြောပါတယ်ဒီခန့်မှုနဲ့ပတ်သက်ပြီး Congress လွှတ်တော်ကိုအသိပေးခဲ့ပြီးဆိုပါတယ် Wise ဟာလွတ်လွတ်လပ်လပ်နဲ့တာဝန်ခံမှုရှိရှိစုံစမ်းရေးလုပ်နိုင်မှာဖြစ်ပြီးသူ့အတွက်လွတ်တော်အလုံးပံ့ပိုးပေးမယ်ဖြစ်တယ်လို့ဆိုပါတယ်ဒီလိုအထူးအရာရှိတွေကိုအမှုတစ်ခုခုမှာအများပြည်သူအကျိုးရှိဖို့ခန့်အပ်နိုင်တယ်လို့ပါဝင်ပတ်သက်သူတွေအကျိုးစီးပွားခြင်းရောရှက်နေတာမျိုးတွေရှိရင်လည်းအထူးအရာရှိပြခန့်အပ်နိုင်ပါတယ်ခင်ဗျာ
။ Syria နိုင်ငံမှာတော့အရှေ့ပိုင်းက Deir ez-Zor ခေမှာစစ်သားတွေလိုက်ပါလာတဲ့ Basqar Dizi ကို IS စစ်သည်ကြွားရီလို့တမ်းမြရှိသူတွေကတိုက်ခိုက်တဲ့အတွက်20ကျော်တေဆုံးပြီးအများပြားဒဏ်ရာရခဲ့တယ်လို့ Syria စစ်ပွဲရေးဆောင်ကြည့်သူတွေကပြောပါတယ်။ဒီတိုက်ခိုက်မှုကမတည်ငြိမ်တဲ့နိုင်ငံအရှိတောင်ပိုင်းဒေသမှာကျတဲ့ရင်းညာကဖြစ်ပွားခဲ့ကြောင်းစစ်တပ်သတင်းကိုကိုကာဗီစီးရီးယားဆွေဆာနာသတင်းမှာပေါ်ပြပါတယ်။ဗြိတိန်ချင်းဆက်စီးရီးယားလူခွင့်ရဲ့စောင့်ကြည့်အဖွဲ့ကတော့ အစိုးရစစ်သား26ဦးသေဆုံးပြီးဒဏ်ရာသူအနည်းဆုံး10ဦးရှိတယ်လို့ပြောပါတယ်။လွန်ခဲ့တဲ့နှစ်ရက်လောက်ကအနာကရက်ကာခဲနဲ့တိုက်ခိုက်ခံရပြီးစီးရက်တတ10ဦးရဲ့မနေနဲ့သေဆုံးခဲ့ရပါတယ်။အဲဆစ်သွေးကြွအဖွဲ့ဟာအရင်ကစီးရက်နဲ့အီရတ်မှာဒေသအတော်များများကိုထိမ့်ချုပ်နိုင်ခဲ့ပေမယ့်အခုတော့အာလုံနီဘာကိုလက်လွတ်ခဲ့ရတာပါ။IS အမဂန်တွေဟာဒီနှစ်နိုင်ငံစလုံးမှာတိုက်ခိုက်မှုတွေကိုမကြာခဏဆက်လုပ်နေတယ်လို့လည်းပြောပါတယ်။စီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ဒါရိုက်တာကတော့စီးရီးယားရှေ့ပိုင်းဒေသတွေမှာ IS အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာတာကိုကျင်းရန်လက်ရှိဆွေးနွေးထိန်းချုပ်ထားတဲ့ဒေသတွေမှာသူတို့စီးယုံနိုင်နေပြီဆိုတာကိုတွေ့နိုင်တယ်လို့ပြောပါတယ်
။အာဖရိကတိုက်အနောက်ပိုင်းကပဋိပက္ခတွေဆက်တိုက်ဖြစ်နေတဲ့ဆူဒန်မှာအလွန်မင်းငတ်မုတ်ခေါမမှုကစံချိန်တင်အဆင့်ကိုရောက်ရှိနေပြီးနိုင်ငံတော်ဝန်လူပေါင်း 20.3 သန်းကျော်လူရည်ရဲ့42ရာခိုင်နှုန်းကျော်ဟာအငတ်ဘေးသင့်မဲ့ကဆိုးကြီးကြုံရဖို့တဲတဲလေးပဲလိုတဲ့အခြေအနေရင်ဆိုင်နေရကြောင်းကုလသမဂ္ဂအေဂျင်စီတွေကသတိပေးလိုက်ပါတယ်။စစ်နိုင်ခံတဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့လက်ထောက်ဌာနကိုယ်စားလှယ် Adam Young ကဆူဒန်မှာတောက်ကြံတွေကသတင်းတောက်တွေကိုပြောတာမှာဆူဒန်ဟာကမ္ဘာပေါ်မှာစစ်နိုင်ခံပြက်လက်မှုပြဿနာအရင်ဆိုင်ရာဆုံးတိုက်ပွဲတစ်ခုလို့ဆိုပါတယ်။မြို့တော်ခါတွန်ကော်တွန်ဖန်တောင်ပိုင်းနဲ့အနောက်ပိုင်းဒေသတွေနဲ့ဆူဒန်အနောက်ပိုင်းကဒါဖာဒေသတွေမှာအဆိုးအဆုံးဖြစ်နေပြီးတော့တိုင်းပြည်ရဲ့လူရည်ထွက်ကြော်ဟာပြင်းထန်တဲ့အစာငတ်မှုနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ်။ကုလသမဂ္ဂရဲ့ဆူဒန်စစ်နိုင်ခါအခြေအနေနောက်ဆုံးအကဲဖြတ်ချက်အရဇူလိုင်လကနေစက်တင်ဘာလအတွင်းစစ်နိုင်ခါခေါင်းမာတဲ့ဒဏ်ခံရမဲ့လူအရေအတွက်က2022ခုနှစ်မေလတုန်းကနောက်ဆုံးစမ်းစစ်ချက်တဲ့နစာနီးပါးမြင့်တက်လာတာပါ။ဆူဒန်စစ်တပ်နဲ့အရန်ပြည်သူစစ်တပ်ဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေတာကြောင့်အစာရေစာအပူတပြင်းလိုအပ်နေသူတွေထံအသက်ကယ်ရိတ်ခါတွေပေးအပ်နိုင်မှုကလည်းစိန်ခေါ်မှုဖြစ်နေပါတယ်။
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9413လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံတဝန်းမုတ်တုံမိုးတီးထန်စွာဆက်ရွံနေပြီးတိုင်းနယ်ပြည်နယ်၅ခုမှာရေကြီးတဲ့အန္တရာယ်ကြောင့်သေဆုံးသူဟာအနည်းဆုံး၅ဦးရှိနေပြီးတော့လူပေါင်း4000လောက်ဟာအုတ်ရင်ရွှေ့ပြောင်းနေထိုင်ရတယ်လို့လူမှုဝန်ထမ်းကေဆေးရင်းနဲ့ပြည်လည်နေရာချက်ထိုင်းဝန်ကြီးဌာနညွှန်ကြားမှုဒေါ်လေးရွှေစင်ဦးရဲ့တောက်ကြံနေပြောကြားချက်ကိုစစ်ကောင်စီထုတ်သတင်းစာတွေမှာဖော်ပြထားပါတယ်။နောက်ငယ်တဲ့သတင်း၃ပတ်လောက်ကစပြီးမိုးတီးထန်စွာရွာသွန်းတာနဲ့မြေကြီးနေတာကြောင့်ကရင်နဲ့မွန်ပြည်နယ်တချို့ဒေသတွေမှာဆိုရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းပြောပါတယ်။ဒါပြင်မြန်မာနိုင်ငံတောင်ပိုင်းကပဲခူးတိုင်းအလဲပိုင်းမြင်းနဲ့ရက်ွက်တွေနဲ့မြန်မာနိုင်ငံအလဲပိုင်းမကွေးတိုင်းနဲ့အနောက်ဘက်ကရခိုင်ပြည်နယ်တွေမှာလည်းပြီးခဲ့တဲ့တနင်္ဂနွေကစပြီးရေကြီးရေရှမ်းနဲ့အန္တရာယ်ကြုံနေရတယ်လို့ပြောပါတယ်။လူပေါင်း4000လောက်ဖုန်တော်ကြီးကျောင်းနဲ့စာသင်ကျောင်းတွေနဲ့ဖျားပထိုးတွေမှာခိုလုံနေရတယ်လို့လည်းပြောပါတယ်။အစိုးရတာဝန်ရှိသူတွေကဆန္ဒအေကတောက်တုံးရင်ဆေးဝါးလိုအပ်တာတွေကိုထောက်ပံ့ပေးနေတယ်လို့လည်းသတင်းစာမှာဖော်ပြပါတယ်။ရေကြီးတဲ့ဒဏ်ခံရတဲ့ဒေသတချို့ကျောင်းတွေပိတ်ထားပြီးတချို့အဝေးပြေးလမ်းမကြီးတွေလည်းရေမြုပ်နေတာပါ။မိုးအဆက်မပြတ်ရွာသွန်းတဲ့အတွက်ရေကြီးနေတဲ့ဘကူးမှာဆိုမြို့ကန်1000လောက်ရေပေးတင်နေတယ်လို့ဘကူးမိသက်ဦးစီးဌာနတာဝန်ရှိသူက VOA ကိုပြောပါတယ်။ရေပေးတဲ့မြို့ကန်တွေကိုယာယီကယ်ဆယ်ရေးစခန်းတွေပြောင်းရွှေ့ပြီးတော့ဌာနဆိုင်ရာပရဟိတအဖွဲ့တွေကလည်းထမင်းတော့ဝေးနေတယ်လို့လည်းပြောပါတယ်။
တရုတ်နိုင်ငံကြီးဝင်ဂျီဝမ်ယီဟာရှစ်တောင်အရှာသုံးနိုင်ငံခီးစဉ်ကိုစတင်ခဲ့ပြီးတော့မလေးရှားနိုင်ငံကိုတောက်ကြံနေရရရှိခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်အန်မာဘီအီဗရာဟင်နဲ့ပီနန်မြို့မှာတွေ့ဆုံရမှာနှစ်နိုင်ငံကုန်သွယ်ရေးနဲ့ပညာရေးစတဲ့နယ်ပယ်အသီးသီးမှာဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်လှုပ်ဆောင်သွားဖို့ဆွေးနွေးခဲ့ကြပါတယ်။ဝမ်ယီဟာချာတာဘရီနီနဲ့တောက်ကြံနေတဲ့တုန်းကစင်ကာပူနိုင်ငံကိုရောက်ရှိခဲ့ပြီးရှစ်တောင်အရှာနိုင်ငံတွေနဲ့ဆက်ဆံရေးပိုးနဲ့ဆိုင်စေဖို့ရည်ရွယ်ပြီးစင်ကာပူခေါင်းဆောင်တွေနဲ့လည်းတွေ့ဆုံခဲ့ပါသေးတယ်။ဝိုင်းရာကမ်ဘောဒီးယားကိုတော့ဒီနေ့မနေ့စနေနေ့မှာရောက်ရှိမှာပါဒီခီးစဉ်ဟာတရုတ်နဲ့အရှေ့တောင်အရှာသုံးနိုင်ငံကြားမဟာဗျူဟာမြောက်ဆက်ဆံရေးကိုခိုင်မာစေမယ့်အခွင့်အလမ်းဖြစ်ကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ဝိုင်းရဲ့အရှေ့တောင်အရှာခီးစဉ်ဟာရေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်ပြီးတရုတ်နဲ့ဖိလစ်ပိုင်နိုင်ငံတွေကြားတင်းမာမှုမြင့်တက်နေချိန်မှာဖြစ်ပါတယ်ဝိုင်းရဲ့အခုအရှေ့တောင်အရှာခီးစဉ်ဟာတရုတ်နိုင်ငံနေနဲ့ရှစ်တောင်ရှာနိုင်ငံတွေနဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိကြောင်းပြသဖို့ရည်ရွယ်တာဖြစ်ကြောင်းလည်းလေ့လာသူတွေကသုံးသပ်ကြပါတယ်။အမေရိကန်နဲ့လည်းယင်းဤတဲ့ဆက်ဆံရေးရှိတဲ့စင်ကာပူခီးစင်မာလုံးကတော့ဝိုင်းဟာဝင်းကြီးချုပ်လီရှန်လုံးအပါဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးစီးပွားရေးကုန်သွယ်ရေးဆိုင်ရာကိစ္စရပ်တွေအပြင်ယဉ်ကျေးမှုဖလှယ်ရေးနဲ့ခီးသွွာလာရေးကဏ္ဍတွေမှာပုံမှန်ဆောင်ရွက်နိုင်ရေးနှစ်နိုင်ငံကတိကဝတ်တွေရယူနိုင်ခဲ့ကြောင်းတရုတ်ဆိုကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းက Sister Titan, Kaunzango, Sato Pionel Labiro, Pilla Nanji, she a sea drip, Jensen Hurigo, Bobby Lopo, Lenet Drigo, Do Topo, Sea de Jimuri, JJ Pampian, Lopo, Nyon Jar like Delu, Yakuria Sua, Yotan, Kia Diga, Jedabrini, Popia Tabari, Yakuria Sita, Jig Titan, Pojoji, Buxon, Olnia Ma, Pojoji, Rion Gilgo, Sato Kanai Dale, Pipari. Hojoji Ria, Mula Yaru Pit, Kawe, when you dawing up, Pudre Tansamu, Dawin, Beta Matarum, Shinshin and Madia Devo. Nagoria Gowns on Kimka, Potuni, Behu, Commission, Seaway, Mapio Jacket, Apipiro, D. Seaway, Mamiagoria, Yandurigo, Chimon Pudre, Tambian, Samyame, Season Rigo, Sunigan, Elo, the name of Popia Bari, Tabime, Yandu Habadu, Suragura, Tok Mapio Babu. Nagoria, Sua, the Rintana, Kiadima, Timpia, Tare, Debon Lema, Gowns on Kimka. Tangguria Miro Sol and Winjango Popiatare, Mibongo, Lenunion, Jap, Bionida, Diabari. Kimha, Lenet Tolo Mu, Dolcebo, the Udi Losaunirello, Grandma Popiabim, at Desaguro, Biomatabau. Begin at the Rimba Dongara, Kimha, Lenna Sayon Rigo, Doyle Chishugera, Pipiro. Missile Tone, Engineer, and Pianet, the Chalanetrigo, Dol Topo, Nunjagerale, Pipari.
Tesla, Jessica Tolodu, the Teji and Lamaska. Villena Pianpepide must govern a sinko tare lowibu, Italy Nangama, Kehong Yomastain, Piensene, Kanganana Tota Jabu, Sendin Pinibilo, Topjaniga, Piole Bare, Take the Nibina Lungashim, Billiana Hua, Emma Milo Corre, Cocambina, Bonzo Nine, Shimpian Jamelu Sobiro, Dipuego, Elamaska, do where you like it, Lumu Media, Cognet Cupide, Ajinga Twitter Lucore, Exma, Diet Tolema Pidalu, Zugavaye, Meta Comunia Pine, Facebook Net. Instagram Lumu Kunya Dimale Tolumelu Topjaniga Chinya Gerawa. Dipone Badabi Elon Musk Italy Wenji Joe Yinchemu Winji Donet Twiston Sagapyogabi Thrun Uzlong Har Yoma Kit the Mining at Dana Sensa Kenjin Ponzane Shimpian Jabu the Bot Duga Jaralu Subare Italy Nanga Yem Yinchemu Winjiaro the Mine Now can Seku Pompo Janet Di Prahida Jamu Mwe Lewe Chimbabu Elon Musk Nes Gapyogarao Di Pugabi me Yoma Muma, Chimbam, Hopulo, Sobare, Jinjimu Winiga, Blobonsane, Chimbamesura, T. Jarot, Rim Topian, Debabu, Dibuera, Jare, Wingiro, Italy, Kale, Tuku, Seonku, Ludama, Pibare, Dibuet to the Bogo, Bigate, Solan, Serunga, Elon Muska, Joinema, Twijame, Sobi, Twitter, Postembi, Sagabago, Sinko, Geraba, Now Yamabe, Sagabagale, Tu Lichin, Tinjatare, Jujisu, Pianwema, Nay Yagate, Tabonigo, Instragramma, Tembi, Chaitanya Swissubi, Lekan Gerava. Kaba Chanta Zon Poco, Ilamasne, Kaba Atamamia Chanta Zon, Sukabado Nuye Tobego, Alamasia, Migan Pidugaro, take the bomb jabe, Thronia go, wipe me up, be jabo, take Majag in Oabe, down so Tabarimia. စနေမနေ့ထိတ်တဲရောက်သတင်းတွေကိုဒေါ်ကွန်မြူတာနယ်တူပြောပြခဲ့တာပါ။ဗီအိုအေကအခုထုတ်လွှင့်နေတဲ့အစီအစဉ်ကိုဘာမီစတော့ဗီအိုအေနျူးစတော့ကွန်အင်တာနက်ဆာမျက်နှာမှာလဲကျွန်တော်တို့ထုတ်လွှင့်နေတဲ့ပြိုင်နက်မှာပဲဖိုင်းယူနားဆင်နိုင်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆောင်းပါးတွေကိုစတိုက်တင်ဆက်သွားပါမယ်။မော်ရွာကဓမြတိုက်လူသတ်မှုကျွလွန်တဲ့သတင်းနောက်ဆက်တွဲမတင်ဆက်မီအခုပထမဆ ြုံရပါတယ်ဒီလိုဖြစ်ရတွင်ねအမေရိကန်ပြည်တော်စုမှာလာရောက်ခလုံးနေသူနိုင်ငံမဲ့2000ကျော်ရှိနေပါတယ် VOA လူဝေမှုကြီးကြပ်ရေးဌာနဆိုင်ရာသတင်းတောက် Ellen Burrows ပေးပို့တဲ့သတင်းကိုမတ်မြသစင်အောင်ကပြောပြပေးပါမယ်ခင်ဗျာ
အမေရိကန်နိုင်ငံမှာရှိနေတဲ့နိုင်ငံမဲ့2000ကျော်ရဲသူလဲအပါအဝင်ဖြစ်ပါတယ်
I was born in a country that doesn't exist anymore
အခုပြောစရာမရှိတော့တဲ့နိုင်ငံတစ်ခုမှာကျွန်မကိုမွေးခဲ့တာပါ
လူဝင်မှုကြီးကြပ်ရေးဆိုင်ရာမှာနိုင်ငံမင်းဆိုတာဘလို့အတိတ်ပဲတည်အောင်မှုရှိသလဲဆိုတာရှင်းရှင်းလင်းလင်းသိဖို့အမိမြေလူမျိုးရေးဌာနကလမ်းညွှန်ချက်အသစ်တွေချမှတ်လောက်ဆောင်နေပါတယ
် They've taken a huge step
ကျမတို့လိုနိုင်ငံမဲ့တွေကိုအတိမတ်ပြုဖို့လုပ်နေတဲ့ဒီလုပ်ငန်းစဉ်တွေကတော်တော်လေးကိုခီးရောက်နေပါပြီ
Green နိုင်ငံ Odessa မြို့မှာ1988ခုနှစ်ကမွေးဖွားခဲ့တဲ့သူပ
ါ Had me as a mixed ethnic child I'm half armenian
ကျွန်မက armenian နဲ့ ukraine ကပြပါဒါကပြဿနာဖြစ်နေတာပါအဖေက armenian မို့ ukraine ကပြစ်မှတ်ထားတာခံရပါတယ်အမေကျတော့အဖေမျိုးမှာအရိုက်ခံရလို့ကိုဝင်ပြတ်ကြခဲ့ဘူးပါတယ်
သူတို့မိသားစုကကနေဒါကိုထွက်ပြေးခဲ့ပြီးတော့1996မှာအမေရိကန်ကိုပြောင်းရွှေ့ခဲ့ပြီးမြဲသူတို့နိုင်ငံရေးခိုလုံခွင့်ငင်းပယ်ခံခဲ့ရပါတယ်။1992ခုနှစ်မှာဆိုဗီယက်ယူနီယံပြုတ်ကွဲပြီးတဲ့နောက်ယူကရိန်းကတီးခြားနိုင်ငံတစ်ခုဖြစ်ရပ်တည်ခဲ့ပါတယ
်။ယူကရိန်းတန်ရုံးမှာ
နိုင်ငံကူးလက်မှတ်နဲ့ခီးသွွားခွင့်လက်မှတ်တွေရှောက်ဖို့တွားခဲ့ပါတယ်။အဲ့ဒီမှာသူတို့ကကျမတို့ကိုယူကရိန်းလို့အတိအမှတ်မပြုနိုင်ဘူးလို့ပြောပါတယ
်။အမေရိကန်နိုင်ငံမှာရှိနေတဲ့နိုင်ငံမဲ့တွေမှာသူတို့ဘသူဘဝဖြစ်တယ်ဆိုတာနဲ့ဘယ်ကလာတယ်ဆိုတာကိုပြနိုင်တဲ့တရားဝင်စာရွက်စာတမ်းအထောက်အထားတွေမရှိပါဘူ
း
။အခုရှိတဲ့မွေးစည်ရင်းကမိတူပါ။နိုထရီပြန်လာတာပါ။ကျမကိုမွေးဖွားခဲ့ပါတယ်ဆိုတဲ့နိုင်ငံကပြเสียမရှိတော့ဘူး။ဒါပဲရှိပါတယ်။
တချို့ဆိုဘာအထောက်အထားမှမရှိတဲ့အတွက်အလုပ်ရဖို့နဲ့နေစရာရှာဖို့တောင်ခက်ခဲနေပါတယ
် So they're like ဒီကူရိုင်းကအမေရိကန်နိုင်ငံထဲမှာပြီးမဲ့သူတို့ဘဝကမရေမရာဖြစ်နေတယ်ဒီအတွက်ဖြည့်ရှင်းချက်လည်းမရှိဘူးဆိုတာကအတိတ်ပဲမရှိပါဘူ
းလူဝင်မှုကြီးကြပ်ရေးဌာနကတော့သူတို့လိုနိုင်ငံမဲ့တွေအတွက်အထောက်အထားတစ်ခုခုရအောင်လုပ်နေပြီလို့ကြေညာလိုက်တဲ့အတွက်အမြဲတမ်းနေထိုင်ခွင့်လို့တရားဝင်ကပ်ပြားတစ်ခုခုကင်ဆောင်ခွင့်ရလာတော့မယ်လို့မျှော်လင့်ရပါတယ်
You run into a big problem many times with stateless people. သူတို့မှာ green card ရှောက်ဖို့အတွက်သူတို့မွေးဖွားခဲ့တဲ့နိုင်ငံကအထောက်အထားတစ်ခုမှပြเสียရကိုမရှိတဲ့ပြဿနာမျိုးအချိန်ချင်းကြုံခဲ့ရပါတယ်
။သူတို့ကိုနေရာပြန်ပို့မယ်ဆိုလေပြန်เสียနိုင်ငံမရှိသလိုနိုင်ငံသားဖြစ်ခွင့်ပေးဖို့ပြဋ္ဌာန်းထားတဲ့နိုင်ငံတကာဥပဒေတွေလည်းမရှိသေးပါဘူး။တချို့နိုင်ငံတွေမှာတော့သူတို့နိုင်ငံမှာမွေးဖွားသူဆိုရင်နိုင်ငံသားဖြစ်ခွင့်ပြုပါတယ်။တချို့နိုင်ငံတွေကတော့မပေးပါဘူး။American move ara atit ma ro nangan me tchu o soya ga ati mat pyu id thop pe mla da ma mho tye win alou lou khwin pyu mla so ra shin shin lin lin ma ti ya de ba u akhu lo nangan me a che ni ne american pi daung su ma colonia tu ri ga ro thsc ye lan nyun che atit ga tru lo myi myia phit ni de tu ri ko aku nyi phit si me lo myo lin tha de lo pyo ba de shin
ma mya ta chin aw pyo pya ga da ba အခုတော့မုံရွာကဓမြတိုက်လူတက်နောက်ဆုံးအခြေအနေကိုကြည့်အောင်ပါ။စကိုင်းတိုင်းမုံရွာမြို့တတော်ရက်ကွက်မှာနေရင်နဲ့ဝင်ဓမြတိုက်ပြီးကိုဝင်ဆောင်အမျိုးသမီးတူဦးကိုပြစ်ခတ်ခဲ့တဲ့လူတွေဟာမြို့ပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့သူတို့ကိုဖမ်းဆီးထားတဲ့မုံရွာ Guardian Force ကပြောပါတယ်။အဲ့ဒီဖြစ်စမှာပါဝင်တဲ့ကျူးလွန်သူ9ဦးကိုဖမ်းဆီးထားပြီးအချင်းနောက်နဲ့ပို့လိုက်တယ်လို့ဆိုပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုကိုရဲမုံကစူးစီးတင်ပြပေးပါမယ်ခင်ဗျာ
။မုံရွာမြို့ထန်းတော်ရက်ကွက်အင်းဖြက်လန်းကနေရင်တိုင်ကိုအဂုလတ်စရဲ့နေ့လယ်3နာရီဝန်းကျင်မှာလူတစုရောက်လာပြီးပစ္စည်းလူရရင်နေအိမ်မှာရှိတဲ့လူတွေကိုတနက်နေ့ပြစ်ခတ်ခဲ့တာပါအဲ့ဒီပြစ်ခတ်မှုကြောင့်မွေးကန်ဤကိုဝင်ဆောင်အမျိုးသမီးတေဆုံးခဲ့ပြီးဖုန်းနှလုံးနဲ့ဆိုင်ငယ်တစ်စီးကိုလည်းယူဆောင်သွားတယ်လို့အနီးဝန်းကျင်မှာနေထိုင်သူတွေကပြောပါတယ်ကျူးလွန်သူတွေကိုမုံရွာ Guardian Force ကဖမ်းဆီးရမိပြီးသူတို့ကိုစစ်ဆေးနေတဲ့ရုပ်တံဖိုင်နဲ့လူမှုကွန်ရက်ကနေတဆင့်ပြန့်နှံ့လာပါတယ်ကျူးလွန်သူ9ဦးလုံးကိုအကျဉ်းထောင်နဲ့ပို့ထားလိုက်ပြီးလို့သူတို့ကိုစစ်ဆေးခဲ့တဲ့မုံရွာGF တောင်းရှိသူကိုကကူးကပြောပါတယ
်။နောက်ဆုံးအခြေအနေကတော့ကျွန်တော်တို့အခုသူတို့ကိုထောင်တော့ပို့လိုက်ပြီပေါ့နော်။အချင်းတော်ကိုပို့လိုက်ပါပြီ။ကျွန်တော်တို့ဘက်ကအချင်းထောင်ပေါ့ဗျ
။မုံရွာ Guardian Force ဟာစကိုင်းတိုင်းထဲမှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ဒေသခံအဖွဲ့တွေကြားကတိုက်ပွဲတွေမှာပူးပေါင်းမဟာမိတ်အနေနဲ့ဝင်ရောက်ပါဝင်လေးရှိပါတယ်။စကိုင်းတိုင်းရွှေဘုံမြို့နယ်မှာပြီးခဲ့တဲ့ဇူလိုင်လကုန်မှာဖြစ်ပွားခဲ့တဲ့6ရက်ကြာတိုက်ပွဲမှာလည်းမုံရွာ Guardian Force အပါအဝင်ဒေသခံတော်လှန်ရေးအဖွဲ့10ဖွဲ့တပ်မင်းနဲ့ပူးပေါင်းပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲဖြစ်ခဲ့ကြတာပါ။နေနေဝင်ပစ္စည်းတွေကိုလူရက်ပြီးကိုဝင်ဆောင်အမျိုးသမီးကိုတနက်နေ့ပြစ်တက်သွားသူတွေဟာမုံရွာ Guardian Force ကဆိုပြီးအစောပိုင်းမှာဆွဆွဲတာတွေလည်းရှိခဲ့ပါတယ်။ကျူးလွန်သူတွေဟာမုံရွာ GF ကမဟုတ်ကြောင်းညင်းဆိုထားပြီးမျိုးပြပျောက်ကြားအဖွဲ့တစ်ခုကဖြစ်တယ်လို့ကိုကကူးကပြောပါတယ်
။ကျွန်တော်တို့စေချောင်းကလူပေါ့အချင်းချင်းပြန်ဖမ်းတယ်ပေါ့ကျွန်တော်တို့လုပ်တဲ့သူချင်းတယ်ဟုတ်အဲ့ဒါအဲ့ကိစ္စကိုလည်းခဏနေကျွန်တော်တက်ရှင်းပေးပါမယ်။ဒီကောင်တွေလည်းလက်နက်ကင်နဲ့အဖွဲ့စည်းရပဲ UG အဖွဲ့ပေါ့လူစီအဖွဲ့ဟုတ်ပဲလောလောဆယ်တော့အဲ့အဖွဲ့ကိုအတီးပြူတော့ကျွန်တော်တို့လိုက်နေတယ်ဗျ
။မုံရွာမျိုးထန်းတော်ရက်ကွက်မှာဖြစ်ခဲ့တဲ့ပြစ်ခတ်မှုကြောင့်အဲ့ဒီအနီးတစ်ဝိုက်မှာစစ်ကောင်စီအဖွဲ့တွေရှိနေတယ်လို့သိရပါဗျ။မြို့တွင်းအသွားအလာကတော့ပုံမှန်အတိုင်းရှိနေပြီးအရင်ရက်တွေကလို့အချို့နေရာတွေမှာစစ်ကောင်စီဘက်ကတားဆီးစစ်ဆေးတာတော့ဆက်ပြီးရှိနေတယ်လို့မုံရွာဒေသခံသူကပြောပါဗျ။ဒ
ီတော့အထူးခြားကြီးတော့မရှိပါဘူးမဟုတ်။အမျိုးတွေကတော့အဲ့လိုတချို့တလေတနေရာတော့အဆက်ဆက်ရှိရလို့ရှိရပါမှာဟုတ်။ဒါတော့သွားကြပါတယ်မဟုတ်။တခါတလေတော့အဲ့လိုမျိုးကြီးလမ်းမှာဆက်ဆက်ရလို့ပါလို့ရှိရခြင်းဟုတ်
။တိတ်ဆုံးသူအမျိုးသမီးဟာဦးကောင်းကိုကြည်ထိမှန်ခဲ့ပြီးတော့မိခင်နဲ့အတူဘိုက်ထဲကကလေးပါတိတ်ဆုံးသွားခဲ့တာပါ။ကျူးလွန်သူတွေဟာမျိုးပြပျောက်ကြားအဖွဲ့ကဖြစ်တယ်လို့သူတို့ကိုဖမ်းမိထားတဲ့ Guardian Force ကပြောပေမဲ့ VOA အနေနဲ့တီးခြားအတိမပြုနိုင်သေးပါဘူး။မုံရွာမျိုးပေါ်မှာစစ်ကောင်စီတပ်တွေလှည့်လည်သွားလာပြီးလမ်းမပေါ်မှာစစ်ဆေးရာတွေရှိနေတဲ့ကြားကကျူးလွန်သူမသိတဲ့လူရဲမှုတွေကလည်းရှိနေတာပါ ပစ္စည်းဝင်လူတွေသူတွေမှာတနက်ပလာရာမျိုးလဲတွေ့ရတယ်လို့ဒေသခံတွေကပြောပါတယ်။လက်နက်ပြပြီးအကြမ်းဖက်သမျှတိုက်လူရဲတာတွေဟာတကြံကာလပြီးနောက်ပိုင်းမုံရွာမြို့ပေါ်မှာခက်စိတ်စိတ်ဖြစ်လာပြီးမဲ့ရဲစခန်းမှာတိုင်ကြားတာမျိုးတိတ်မတွေ့ရဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဘသူဘဝကျူးလွန်နေဆိုတာမသိရတဲ့ခိုးဆိုးလူရဲမှုတွေပြစ်ခတ်ခံရတာတွေကမကြာခဏဆိုလိုရှိနေပြီးနေဘက်အချိန်မျိုးပြနေရာတွေမှာပါလုံခြုံရေးစိုးရင်ရတဲ့အနေအထားရှိနေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
။မော်ရွာတပြားတိုက်လူသတ်မှုကျူးလွန်သူတွေကိုဖမ်းထားတဲ့နောက်ဆုံးသတင်းပေးပို့ချက်ကိုကိုရဲမုံကပြောပြခဲ့တာပါ။ VOA American တန်ကစိတ်ဝင်စားဖက်သတင်းပေးပို့ချက်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်မှာကုန်စည်နှုန်းတည်ငြိမ်ရေးအလားအလာမကောင်းတဲ့သတင်းနဲ့ဆက်ပါမယ်။အာဏာသိမ်းစစ်တပ်ဟာကုန်စည်နှုန်းတွေထိန်းချုပ်နိုင်ရေးကြိုးပမ်းနေပေမဲ့အခုဩဂတ်လအစောပိုင်းမှာတင်အခြေခံကုန်စည်နှုန်းနဲ့ရွှေဈေးတွေအဆမတန်ဆက်ပြီးတက်လာနေကြောင်းလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်အထွေထွေကုန်စည်နှုန်းတွေထိမ့်မနိုင်အောင်တက်လာမဲ့အခြေအနေပေါ်စိုးရိမ်မကင်းဖြစ်မှုတွေကိုကိုရနိုင်ကစူးစီးတင်ပြပေးမှာပ
ါစစ်ကောင်စီဟာစီးပွားကူးသန်းဌာနကိုဦးဆောင်စေပြီးတခြားဌာနပေါင်းစုံနဲ့ပြည်ထောင်စုကုန်စည်နှုန်းတည်ငြိမ်ရေးကော်မတီကိုဇွန်လ28ရက်နေ့မှာဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့တလအတွင်းမှာဒီကော်မတီကတည်တာတဲ့အပြောင်းလဲတွေလုပ်ခဲ့တာမရှိဘူးလို့တချို့ကဝေဖန်ကြပါတယ်ဒီနေ့ဩဂတ်လ17ရက်နေ့မှာတော့ရွှေတကြက်သားရဲ့ပြင်ပပေါက်ဈေးဟာကျပ်38သိန်းကျော်လာပြီဖြစ်ပါတယ်။နိုင်ငံခြားငွေဈေးနှုန်းတွေကလည်းဆက်ပြီးတက်နေတဲ့အတွက်စားစီ73စီလို့ပြင်ပကဝယ်ရတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကတော့ရုတ်တရက်ကျဆင်းသွားအောင်ထိန်းချောင်းဖို့မလွယ်ကူနိုင်ကြောင်းလုပ်ငန်းရှင်တချို့ကပြောပါတယ်။အထွေထွေကုန်ဈေးနှုန်းကြောင့်စားသုံးသူရဲ့ဝယ်လိုအားကျနေပြီးလုပ်ငန်းမရက်သွားအောင်ထိန်းပြီးတော့လည်ပတ်နေရတယ်လို့ဒဝယ်ကရေလုပ်ငန်းကုမ္ပဏီတစ်ခုရဲ့ပိုင်ရှင်က VOA ကိုပြောပါတယ်။
လူမပိုက်ကြသိမရှိတော့ဝယ်စားနိုင်တော့ဘူးဗျာ။ supply နဲ့ဒီမဲမှာပဲ။မြောင်မြောင်ထုံနိုင်တယ်ဆိုရင်ကုန်ကြေးပေါ်သွားမယ်။ဒီပစ္စည်းရှောက်သွားရင်ဈေးနှုန်းထိလာမှာပဲကျွန်တော်ပေါ့မှပြီပါ။ဒါပေမဲ့တခုရှိရပြောခုလူတွေမှာပိုက်ကြမရှိကြဘူးဗျာ။လုံငန်းမရှိရတဲ့ကြောင့်တော်တော်များများပိုက်ကြရှောက်သွားတယ်။ committee ရောက်တော့ committee သူဖွဲ့ရသူစူးစမ်းရေးဒီလုံးပါပဲ။သို့တော့မြေပြင်နေတော့ရခင်ဗျားလူနဲ့ပြီးတော့ပဲ။အလုံးလုံးလို့အချိန်မပြေတာနေများရှိရတယ်။ဒီကောဝီကြီးပါပဲဗျာဒေါ်လာကိစ္စပါပဲဒေါ်လာကြောင့်အဲ့လိုဒုက္ခရောက်သွားတာဒေါ်လာစိတ်တည်ငြိမ်နေကျွန်တော်တို့ဘာမှဖြစ်ဘူးသူကျွန်တော်တို့ငါးဖက်ကြိယာတွေတူလိုပဲဗျာအင်ဂျင်ဝိုင်တွေဝယ်တယ်အင်ရတပိပါဆိုရင်ဆက်သိပ်ပါဗျာအခု20 25သိပ်ပြရတယ်ဗျာဘာဖြစ်လို့လုံးလဲဆိုမလုံးလို့မရဘူးဂျိုးကြီးလုံးကဘာဖြစ်လို့ဆိုရင်အရင်ရလဲအများပဲဗျာအဲ့ဒီသဘောမျိုးပဲရှိတယ်
ပြည်ထောင်စုကုန်စည်နှုန်းတည်ငြိမ်ရေးကော်မတီရဲ့ဌာနအလိုက်လုပ်ငန်းတာဝန်တွေထဲမှာအခြေခံစားကုန်ထုတ်လုပ်ထားမှာအဓိကကျတဲ့လေယာဏ်ကဏ္ဍနဲ့မွေးမြူရေးမှာတိုးတက်ဖို့လည်းအကြံပြုထားပါတယ်။မြန်မာနိုင်ငံစံစဘာအသင်းချုပ်ကတော့စံစည်းတည်ငြိမ်ဖို့အရန်စံနေတဲ့ကအဲ့ရတသိန်းထုတ်ရောင်းသွားမယ်လို့အခုဩဂတ်လ၂ရက်နေ့မှာထုတ်ပြန်ထားပါတယ်။အမထစံကြမ်းတစ်အိတ်ကို6000ကျပ်၊ရွှေဘူပေါ်စမ်းမွေးတစ်အိတ်ကို3200ကျပ်နဲ့ရောင်းချပေးသွားမယ်လို့ပြောပါတယ်။တကယ်တော့ဒီဈေးနှုန်းတွေဟာပြင်ပပေါက်ဈေးနဲ့မကွာတဲ့ဈေးတွေဖြစ်တယ်လို့ဝေဖန်ခံနေရပါတယ်လူတယောက်ကိုစံတအိတ်ပဲရောင်းချပေးမှာဖြစ်ပြီးတော့ဝါရန်လန်ကုန်စည်တိုင်းဘင်းအောင်ကုန်စည်တိုင်းဒီနှစ်နေရာမှာပဲရောင်းချမှာဖြစ်လို့တည်ယူဈေးကြောင့်ဝယ်မဲ့သူမရှိဘူးလို့လည်းတချို့ကပြောပါတယ်တကယ်တော့စံစမားနဲ့ပတ်သက်တဲ့ကုန်ဈေးနှုန်းတွေကိုတည်ငြိမ်အောင်ဖုတ်ပူမီးတိုက်နည်းတွေနဲ့ထိန်းချောင်းနိုင်မယ်လို့မထင်ကြောင်းရခိုင်ပြည်လုံးဆိုင်ရာတောင်သူတွေသမားတမကဥက္ကဋ္ဌဦးကျော်စံက VOA ကိုပြောပါတယ်
အာစိတ်ရကဘလောက်ရှိတယ်ဒီလူကြီးဘလောက်ရှိတယ်အခန်းတော်ကဘလောက်ရှိတယ်ဒီအချက်သုံးချက်ပေါ်မှာရှိခံပြီးတော့အဲဒီဆန်စဘဖုံလုံးဘလောက်ရှိတယ်ဒီကွန်ဗင်မဘလောက်ကြီးကျွန်တော်တို့လုပ်ဖြစ်တယ်အဲဆိုတဲ့အပေါ်မှာကျွန်တော်တို့စဉ်းစားရတာအဲပြည်ရင်းစားသုံးမှုဖုံလုံးဟိုအခန်းကဏ္ဍကတော်တော်လေးကိုကျွန်တော်တို့ကွာနေတယ်ဆိုရင်ကိုယ်စင်းကိုထင်းဖို့ကအထူးသဖြင့်ဆန်စဘကိုထင်းဖို့ကတော့အဲ့လိုလက်တော်ကော်မတီဖွင့်ရုံကောင်းတယ်တော့အဲ့ဒီကော်မတီရဲ့မူဝါဒသဘောတရားကတော့လက်ရှိချက်မရှိဘူးကျွန်တော်နေနဲ့ဆုံးသက်တာပေါ့လေ
ကုန်စည်နှုန်းတွေတက်လာပြီးမဲ့လဲဆက်ရုံအလုပ်သမားတွေအပါအဝင်အခြေခံအလုပ်သမားတွေအဖို့တနေ့ဝင်ငွေကလွန်ခဲ့တဲ့နှစ်တွေကအတိုင်းပဲမပြောင်းလဲသေးဘူးလို့မကွေးတိုင်းကဒေသခံတဦးက VOE ကိုပြောပါတယ
်လက်လုတ်လက်ထားပေါ့ဟိုအလုပ်ကျန်းသမားတွေပေါ့ဟိုသွားတော့ပြန်လုတ်တဲ့လူတွေပေါ့ဗျာသူကျက်မယ်သူလက်ရှိလုတ်ကြည့်တဲ့နေတယ်ပြုနေတယ်ဆိုတာထင်သားတယ်သူတို့ရဲ့ဝင်ဝင်ဒီဖြစ်တာနဲ့တပေါင်းခွဲကြရတယ်ယောက်ျားလေးတယောက်ကရတယ်နော်အခုတောင်သူလေးပေါ်တော့အခုအဲဒီတဲဒီတိန်နေနေတယ်ဝါးတွေစိုက်နေတယ်ပေါ့လေအဲ့ဒါမင်းနဲ့ငယ်နေကိုပေါင်းဖို့ပဲဟုတ်ဟုတ်မျက်နှုတ်ပဲဟုတ်ဟုတ်အားလုံးလိုက်လိုက်လုပ်ခဲ့ကောတောင်သူတွေကမနေ့9000ညနေ9000ပေါ့လေတပေါင်းဝင်ရဟိုအကျဉ်းချင်းစကားကြိုင်းပြောဖို့ဒီကျောပွဲလူကန်းစားရဲ့ဒီနေ့လောက်ကတပေါင်းနဲ့တော်ပြီးကြဖို့မလွယ် အဲ့ဒါဒီတိုင်းလှုပ်လှုပ်နိုင်ပါတော့ကတောင်းသူတော်အတွက်ဒီကြာကူဝဲရတဲ့ဆန်ဒီဒီသားစုတည်ရင်ခဲ့ဆိုတော့မလောက်ဘူးကျောက်ခဲဟုတ်ပြီးကူးထားနေလို့ခေါ်
ပြည်တွင်းမှာအဓိကစားသုံးတဲ့စံကျော်ဈေးနှုန်းက24ပြည်ပါတဲ့တအိတ်ကို73အထက်မှာရှိပါတယ်။စံချမ်းဈေးတွေကလည်း6000ကနေ8000အထိရှိနေပါတယ်။အာနာမသိငင်ကပေါ်စံတပြည်ကို2300ကျပ်ရှိခဲ့တာကနေအခုအချိန်မှာတော့9500ကျပ်ဖြစ်လာတာပါ။ပြည်ပကလာတဲ့စားအုံးစီဈေးကအရင်က2300ရှိခဲ့တာကနေအခုတပိတ်တာကို1000ဝန်းကျင်ရှိပါတယ်။စက်သုံးစီနဲ့တချို့ကုန်ပစ္စည်းတွေရဲ့ဈေးနှုန်းကစစ်ကောင်စီအာဏာမသိငင်ကတည်းထက်ဝက်ကျော်ဈေးတက်သွားပြီလေဖြစ်ပါရယ်ခင်ဗျာ
အထွေထွေကုန်စည်နှုန်းကြီးမြင့်မှုတွေထိမရဖြစ်နေတဲ့အခြေအနေသတင်းပေးပို့ချက်ကိုကိုရနိုင်ကတင်ပြခဲ့တာပါအခုမြည်ရချင်းမှုသတင်းနဲ့ဆက်ပါမယ်မိုးသက်ထန်ရွာသွန်းလို့ပြီးခဲ့တဲ့ဩဂတ်9ရက်နေ့ညပိုင်းကစပြီးပဲခူးမြည်မြင့်တက်ခဲ့ပြီးဒီကနေ့ညနေပိုင်းထိစိုးရင်ရင်မဲ့ထက်မှာပဲဆက်ရှိနေတယ်လို့ပဲခူးမြို့နယ်မိသက်ဌာနကသတိပေးထားပါတယ်လက်ရှိပဲခူးမြို့ကလူရေ1000လောက်ရေဘေးသစ်နေပြီးယာယီကယ်ဆယ်ရေးစခန်းတွေမှာပျောက်ရွှေ့ပေးထားကြောင်းမိသက်ဌာနတာဝန်ရှိသူတွေက VOE ကိုပြောပါတယ်။ရေဘေးသတင်းပေးပို့ချက်တွေကိုတော့မတ်အင်ဂျင်နိုင်ကစူးစီးပြောပြပါမယ်
။မိုးအဆက်မပြတ်ရွာသွန်းမှုကြောင့်ပဲခူးမြို့မှာရေကြီးလို့မြို့ကန်1000လောက်ရေဘေးသစ်နေတယ်လို့ပဲခူးမြို့မိသက်ဦးစီးဌာနတာဝန်ရှိသူတအုပ်က VOE ကိုပြောပါတယ်။ရေဘေးသစ်မြို့ကန်တွေကိုယာယီကယ်ဆယ်ရေးစခန်းစီနေရာပျောက်ရွှေ့ထားပြီးဌာနဆိုင်ရာနဲ့ပရဟိတအဖွဲ့တွေကထမင်းတုပ်တွေဝေနေတယ်လို့လည်းအခုလိုဆက်ပြောပါတယ်။
ကျေးဇူးတင်ပါတယ်နေမှာလဲအမင်းတို့ဝီရာတို့ဘာလို့ညာတို့အစင်ကြီးအောင်လုပ်ပေးနေပါလဲရက်ွက်တဲ့ကနေကဲထုတ်ရတဲ့အပိုင်းကတော့ပြီးတော့ပြည့်သွားပါပြီကျွန်တော်ရက်ွက်တဲ့ကဒီတို့ကရောက်နေတဲ့ကလေးတွေကတော့မိသားစုတွေအားလုံးတော့ကဲထုတ်ပြီးပါပြီ
မိုးသေးထန်မှုကြောင့်ပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့ညပိုင်းကစပြီးပဲခူးမြစ်ရေမြင့်တက်ခဲ့ပြီးတဲ့နောက်ဩဂုတ်လ17ရက်ဒီကနေ့ညနေပိုင်းအထိစိုးရိမ်ရေမှတ်အထက်မှာရှိနေသေးတာကြောင့်မြို့ကန်တွေပြန်လို့မရသေးဘူးလို့ဆိုပါတယ
်လူကြီးကတော့တောင်းကြော်လောက်တော့ရှိမယ်ခင်ဗျကျွန်တော်စင်းကတော့အတိအကျမမှတ်မိဘူးပေါ့နော်ရက်ကွက်အနေနဲ့ကတော့ကျွန်တော်10ခုပါခင်ဗျကျေးဇူးကြီးစခန်းကအားလုံးကျွန်တော်28ခုဖွင့်လာပါတယ်ခင်ဗျကျွန်တော်တို့ရေကျတဲ့ဆိုရင်စိုးရိမ်ရေမှတ်ရဲ့အထက်မှာပဲရှိနေပါသေးတယ်ခင်ဗျစိုးရိမ်ရေမှတ်က680ပါအခုလက်ရှိက960ပတ်ဝန်းကျင်လောက်မှရှိနေပါသေးတယ်ခင်ဗျပြန်လို့မရသေးပါဘူး
ရေဘေးသစ်နေတဲ့ပဲခူးမြို့ကန်တအူကတော့နေအိမ်အောက်ထပ်မှာရေမြုပ်နေတာမို့ချက်ပြုတ်စားတောက်လို့မရပဲရင်ဘတ်လောက်ရှိတဲ့ရေကိုဖြတ်ပြီးတော့ဝယ်စားနေရတဲ့အကြောင်းအခုလိုပြောပါတယ
်မြုပ်နေတာကျွန်တော်တို့လည်းရေမြုပ်တဲ့ဘက်မှာပဲဝယ်စားတာပေါ့လေချက်လို့ကဟိုအိမ်ကနှစ်ထပ်အောက်ထပ်မြုပ်သွားတော့ချက်လို့ဟောမဖြစ်တော့ဝယ်စားတာပေါ့အဓိကတော့သူကဟိုလုံးလုံးနေမှာနေလို့မရတဲ့လူတွေကြတော့စခန်းမှာဦးစားပေးပြီးတော့သူတို့စီစဉ်ပေးတာပေါ့စားတောက်ကတော့ကျွန်တော်တို့လိုအိမ်နေရတဲ့လူကတော့ကိုယ့်ဘာကိုထောက်ဝယ်ပေါ့အပြင်ထွက်လို့တော့ရသေးတယ်အိမ်ရှိမှဟိုဟာရင်ဘတ်အောက်ရင်ညွှန်းလောက်ရှိတော့ရှိတယ်ဒါမဲ့ဟိုသွားလာဝယ်စားလို့ရပါလိမ့
်ရေလွှမ်းမှုကြောင့်နေအိမ်အများစုကရေမြုပ်နေတဲ့အတွက်ပစ္စည်းဆုံးရှုံးမှုတွေကလည်းရှိနေတာပါအခုရက်ပိုင်းမြန်မာနိုင်ငံနေရာတော်တော်များများမှာမိုးအဆက်မပြတ်ရွာသွန်းမှုကြောင့်ရေကြီးမြေပြိုမှုတွေကြုံတွေ့နေရပြီးထိခိုက်သေးဆုံးမှုတွေလည်းရှိနေပါတယ်ဒါအပြင်စဘာဆိုင်ခင်းတွေပျက်စီးတာကားလမ်းရေကျော်တာတွေရှိနေတယ်လို့မြဝတီအာရှလမ်းပိုက်မှာလည်းမြေပြိုပြီးလမ်းတွေပြတ်တောက်ခဲ့တာကြောင့်သွားလာရေးအခက်အခဲတွေရှိနေပြီးကုန်သွယ်ရေးလုပ်ငန်းတွေလည်းထိခိုက်နေပါတယ်ရှင်
ပြည်တွင်းကသတင်းပေးပို့ချက်ကိုမတ်အင်ဂျင်နိုင်ကစူးစီးတင်ပြခဲ့တာပါ VOA American တန်ရဲ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြာခင်မှာထုတ်လွှင့်ပေးမဲ့ပတ်စင်ကဏ္ဍတွေမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့ American တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့အနောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelset 70B Asia Bin Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်းပါသတို့ရှင်များခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8433ညလိုင်းဒို51 kHz 5859နဲ့လိုင်းလက်မီတာ190 1595ကပါထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့သုတဆောင်တဲ့ American တခွင်နဲ့သိပ်ပန်တဲ့နည်းပညာကဏ္ဍမတိုင်ခင်ပထမဆုံးအနေနဲ့မျိုးသမီးကဏ္ဍကိုတင်ဆက်ပေးပါမယ်ဒေသကဏ္ဍကKNP နယ်လို့ခေါ်ကြတဲ့ KR ပြည်နယ်မှာနနက်ကင်ပြိပခါရီကြောင့်နေရစွန့်ခွာထွက်ပြေးနေရတဲ့စပေးဒုက္ခသည်တွေကြားစနိုက်ခါမလုံလောက်တဲ့အတွက်အာဟာရချို့တက်မှုနဲ့နောက်ဆက်တွဲကျန်းမာရေးပြဿနာတွေပိုးဆိုးလာနေတယ်လို့စပေးဒုက္ခသည်တွေကိုကူညီပေးနေသူတွေက VOA ကိုပြောပါတယ်ဒီမော့ဆိုမျိုးကစပေးဒုက္ခသည်ကလေးမိခင်တချို့ဆိုရင်စံပြုတ်ပဲတောက်ရလို့အာဟာရချို့တက်မှုကြောင့်ဖြစ်လာတဲ့ကျန်းမာရေးပြဿနာတွေကျုံနေရတဲ့အကြောင်းဒီမော့ဆိုမျိုးကစပေးဒုက္ခသည်တွေကိုတနိုင်တစ်ပိုင်းကူညီပေးနေတဲ့ကျေးလက်မြေအဖွဲ့ကမတ်မှုဆဲကဆိုပါတယ်။ကျမကြီးပြဿနာတွေအဓိကဘလိုမျိုးကျမကြီးပြဿနာတွေအဓိကကြုံရှိနေရလဲမတ်မှုဆဲကိုစစ်သွဲမေးမြန်းပြီးဒီသတင်းပတ်မျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ပြထားပါတယ်ခင်ဗျာ
There's a path we must choose sometimeStand up and fight sometimes.
ဒီဆုံးသိချင်တာကတော့အခုဒီနောက်ပိုင်းမှာဒီအကူအညီပေးရေးအဖွဲ့တွေအဓိကပြောနေကြတာကဟိုရိတ်ခါရှာပါပြက်လက်မှုပေါ့နော်ရိတ်ခါရှာပါပြက်လက်နောက်ဆေးမရတဲ့ကိစ္စတွေတိုက်ပွဲတွေဖြစ်နေတော့လမ်းနေရာလဲပိတ်ဆို့နေတော့အသွာလာတွေခက်ခဲတဲ့အခါကျတော့အစားစားနဲ့ရိတ်ခါပဲဖြစ်ဆေးပဲဖြစ်လုံလောက်မရတဲ့အခါမှာလူတွေမှာဒီအာဟာရချို့တက်ပြီးတော့မဖြစ်တဲ့ရောဂါတွေဖြစ်တယ်လို့လည်းကြားရတယ်ဆိုတော့အဓိကအမျိုးသမီးတွေနဲ့ပတ်သက်လို့ရောဘလို့ကျန်းမာရေးအရာပေါ့နော်ဘလို့ပြဿနာတွေအဓိကပေါ့နော်အမတ်မှုဆဲလို့တွေ့ရလဲ
ဟုတ်ကဲ့ရှင်ကျွန်တော်တို့ခုဆိုလို့ရှိရင်ပေါ့နော် nutrition လို့ပြောရအဟာရဓာတ်ပေါ့နော်ဒီကိုယ်ဝန်ထမ်းကြီးမှာ solution မရှိဘူးအဲ့ဒီ nutrition ကိုပြောနေတယ်ပေါ့နော်အစားအစာတော့မရှိတဲ့ခါမှာဒီအဟာရဓာတ်ဆိုတာပူဆိုးတာပေါ့နော်အဲ့လိုမျိုးအဟာရဓာတ်တွေမရှိတော့ဒီလိုဖြစ်လဲဆိုလို့ရှိရင်ဒီကိုယ်ဝန်ထမ်းကိုယ်ဝန်ဆောင်ထိတ်ချိန်မှာပေါ့နော်ကိုယ်ဝန်တက်ဆတာမျိုးတွေဖြစ်တယ်ပြီးတော့မှဒီမိဖွားတဲ့ခါနဲ့မိဖွားဆင်နဲ့မိဖွားပြီးတော့မှကလေးတွေဆုံးရှုံးတာမျိုးတွေရှိတယ်ဒါကဒီတာဖာမီရဲ့ဒီနာပြူတွေကသူတို့ပြောတာပေါ့နော်တကယ်ဆိုလို့ရှိရင်ကိုယ်ဆောင်မိခင်များဆိုလို့ရှိရင်သူတို့အာမိဘဖခင်ပေါ့နော်ဒီငါးကြိမ်လောက်သူတို့ကဒီကပဲဖြေးထိုးရမယ်ဒါပေမဲ့သူတို့ကမထိုးခဲ့ရဘူးပေါ့နော်စစ်ပြေပြေမှာဆိုလို့ရှိရင်ကလေးကိုဒီတိုင်းပဲလာပြီးမှမွေးလိုက်ရကိုယ်ဝန်တစ်ခါမှပေါ့နော်ဒီကိုယ်ဝန်ဆက်ချောင်းမှုမရရှိဘဲနဲ့ကပဲဖြေးမထိုးရဘဲနဲ့မွေးပေးလိုက်ရတဲ့မိခင်တွေလည်းရှိတယ်ပေါ့နော်အဲ့လိုမျိုးခြေမျိုးတွေရှိတယ်အဲဒီတော့အမျိုးသမီးတွေဆိုလို့ရှိရင်ဒီမျိုးပေါ့နော်ဒီသွေးတွန်တာမျိုးတွေရှိတယ်အတဝါတွေဖြစ်တာမျိုးတွေရှိတယ်ပေါ့နော်အဓိကကကျမတို့ကဖေးမရရတော့မှအစားအစာပေါ့နော်လုံးလုံးအဟာရရှိတဲ့အစားအစာစားလို့ရှိရင်စားရရလို့ရှိရင်တော့အားဖြစ်နိုင်တယ်ပို့တော်လည်းပဲအဟာရကောဒီဆေးဝါးကောမရရှိတဲ့အတွက်ကြောင့်နေ့ဒီကွာအမျိုးသမီးတွေကဒီမျိုးပေါ့နော်ဒီအကျောတွေအကျောချင်တွေဒီမျိုးပေါ့နော်ပျော့တာမျိုးတွေကိုက်ခဲတာမျိုးတွေဒူးတွေနာတာအဆင့်တွေအယူအဆင့်တွေနာတာမျိုးတွေလမ်းမသွားနိုင်ဘူးအလုပ်တွေမလုပ်နိုင်တဲ့အခြေအနေမျိုးတွေဖြစ်တာပေါ့ရှင်ဟုတ်
အဲ့တော့ဒီလေအာဟာရလိုအပ်မှုအပိုင်းပေါ့နော်ဒီရိတ်ခါပြတ်လတ်မှုတွေကဘယ်လောက်ဒီအခြေအနေစိုးနေတာလဲသူတို့အတွက်အာဟာရချို့တဲ့တယ်ဆိုတာဟိုဘယ်လိုပုံစံနဲ့အာဟာရကိုမရတယ်လဲဘယ်လိုအခက်အခဲရှိနေလဲအဲ့ဒါလည်းပြောပြပေးပါ
အခုလောလောဆယ်မှာဆိုလို့ရှိရင်ဆစ်ဆောင်တွေဆိုလို့ရှိရင်ဆံပြုတ်ပေါ့နော်ဒီအမျိုးသမီးတွေရဲ့သူတားသမီးတွေကိုကျေးဖို့အတွက်ကောနော်သူဒီဆံပြုတ်ပဲတောင်းနေရတဲ့အမျိုးသမီးတွေရှိတယ်။ဒါကဒီဒီမိုးစထက်ချမ်းမှာပင်လင်ကိုရှိနေတဲ့ဆစ်ဆောင်တွေမှာပေါ့နော်။အဲမိသားစုများရဲ့မိသားစုဆိုလို့ရှိရင်ပုံဝင်မှာခက်ခဲတယ်ပေါ့လေ။အခုကဆိုလို့ရှိရင်ဒီအဲလမ်းပန်းခတ်တဲ့ရေးတွေကိုဂျင်းလုံးမြင့်မာတာတွေကြောက်ပေါ့နော်ဒီအဖွဲ့အစည်းတွေမရတာမဝင်နိုင်ဘူးเนาะလူရှင်လည်းမရတာမရှိဘူးပေါ့လေအခုဆိုလို့ရှိရင်ဘယ်လိုဖြစ်ရဘယ်လိုဖြစ်လဲဆိုလို့ရှိရင်ဒီဟိုခါရိုင်းပေါ့နော်ဒီဆန်စီစားတွေရနေတဲ့ဟာကူတော့မှမရရှိတော့ဘူးပေါ့နော်ဒါကြောင့်မို့ကျွန်တော်တို့ကဆိုလို့ရှိရင်တော့မှကျွန်တော်တို့လည်းဒီပေါ့နော်ဒီရမုံဝင်မရတာတကြောင်လမ်းကြောင်းတွေကလမ်းကြောင်းတွေကပိတ်ဆို့နေတာတကြောင်ကိုဂျင်းလုံးမြင့်မာတာတကြောင်ဆိုတော့ဒီအာဟာရလေးတနိုင်တစ်ပိုင်ပေါ့နော်အာဟာရကျူးနိုင်ကတော့အသားလေးပေါ့နော်ပဲလေးတွေဘောနော်ဒါလိုမျိုးလေးတွေရရှိအောင်ဗောခင်းလေးရဟာလာကြည့်ရတဲ့ဟာမျိုးပေါ့ ဟိုဆမ်မလူနိုင်တော့မှဒီအဲအ ਨੇ ဆုံးအသားဟင်းလေးတပွဲလေးပါအောင်ပေါ့နော်ဒီလိုမျိုးတွေကျင်းနေရတဲ့အနေထားမှာရှိရဲ
့အဲ့တော့အခုဒီမော့ဆိုဘတ်မှာဒုက္ခတွေရဟောအရေးအတွက်အဖြစ်ဘလောက်လောက်ရှိနေတယ်လက်ရှိမှာဒီတိုက်ပွဲဖြစ်တာမျိုးတွေရဟောဆက်ရှိနေသလား
โอเคสมัยมาฉีดแล้วว่าปล่อยให้หมดเนาะสุปองโซลูชั่นเนี่ยควาถ่ำมันပြီးတော့มาဒီဒီမိုးဆိုအရှိတ်ချက်ချမ်းมาไตปွဲဖြစ်တော့ဒီစစ်ချောင်းတွေထပ်ပြီးมาတိုးလာပေါ့ရခင်ကတော့3ခွဲပေါ့เนาะဆိုတော့3ဝန်းကျင်လောက်ရှိရပေါ့လေ3ကျော်လောက်ရှိမှာဒါဒီဟိုအချို့ကကြတော့ဒီမျိုးပေါ့ဒီစစ်ဒေးရှောင်းစခန်းมาစစ်ရှောင်းစခန်းมาနေတယ်မျိုးဆိုကြတော့ဒီလေးဆက်ရအဲ့ဒီมาပေါ့เนาะဒီมาလူဆက်ရသူမျိုးအိမ်လာဒါမှမဟုတ်လို့ရှိရင်ဒီမျိုးလူမရှိတဲ့အိမ်ပါလားဒါမှမဟုတ်လို့ရှိရင်ဒီကတူနေတဲ့အိမ်တက်ကြီးရဲ့အိမ်နေမို့ဆိုမှအိမ်မှာလိုက်နေကြဖြစ်တယ်ပေါ့နော်တချို့ကကြတော့ဒီမျိုးအိမ်နေအိမ်မှာရှိတဲ့လူတွေကြတော့ data တိတိကျမရှိနိုင်ဘူးပေါ့နော်ဆက်မအဲကြောင့်ကျွန်တော်တို့ခက်မှန်းချေရတော့တသိန်းဝန်းကျင်နဲ့တသိန်းကျော်အထက်လက်မှာရှိမှာပေါ့ဆက်မဟုတ
်ဟုတ်ကဲ့ဒီအထဲမှာအမျိုးသမီးတွေနဲ့ဒီကလေးတငယ်ကြီးပါဝင်မှုရောဘယ်လောက်လောက်လို့ခက်မှန်းလို့ရမလဲ
အာsolution တော့ကျမတို့တရားမှာ solution တော့အမျိုးသမီးနဲ့ကလေးငယ်အာ60ကျော်လောက်ရှိပါတယ်ရှင်။ Okay စခန်းတိုင်းမှာ solution ရင်အမျိုးသမီးတွေဥယျာဉ်ကပုံများပါတယ်ကလေးဥယျာဉ်ပုံများပါတယ်ရှင်။ Okay
။ဆိုတော့သူတို့အတွက်အခုအချိန်မှာအရေးကြီးဆုံးလိုအပ်ချက်ဘာတွေရှိမယ်လို့ပြောနိုင်မလဲ။လိုအပ်ချက်တရားတော့အများကြီးရှိနေမှာပဲဒါစစ်ပြေဒုက္ခတဲ့ဆိုတော့ဒါပေမဲ့မဖြစ်မနေအရေးကြီးဆုံးလိုအပ်ချက်တွေရှိနေတယ်ဆိုရင်ဘာတွေလို့ပြောနိုင်မလဲရှင်
။ကျမတို့ကဒီကတော့ဆစ်ရှာနေပြောရတော့ဆန်ပေါ့နော်။โอเคတခြားတော့ shutter အမျိုးပေါ့နော်ဟိုနေဖို့အတွက်ပါနဲ့မောက်ကားတွေပါတယ်တခြား service ဆေးဝါးလိုအပ်တယ်ဆိုမှလောလောဆယ်စားဖို့အတွက်ဆန်ဒီပထမဦးဆုံးအရေးကြီးဆုံးဖြစ်ပါတယ်ရှင်နံပါတ်1ပေါ့โอเค
ဆိုတော့ဟိုစားနေရိတ်ခါပေါ့နော်အာနောက်ချက်မရေးနေပတ်သက်လို့လည်းအခုနောက်ပိုင်းမှာဒါမိုးရင်းကာလဖြစ်တဲ့အခါကျတော့ရာသီတကွေးတို့ဒီဖြားနာရာတွေနောက်အာဟာရချို့တက်မှုရဲ့နောက်ဆက်တွဲအစောပိုင်းပြောခဲ့တဲ့ယောဂမျိုးတွေလည်းရှိတာပေါ့နော်ဆိုတော့အဲ့ဒီထဲမှာအမျိုးသမီးတွေကြတော့အမျိုးသားတွေထက်ပိုပြီးတော့ချမ်းမာရေးအရာလိုအပ်ချက်ပိုများတယ်လို့ပြောနိုင်မလားဘလို့အခြေအနေမျိုးတွေအမျိုးသမီးတွေအမျိုးသားနဲ့မတူတဲ့ပေါ့နော်ချမ်းမာရေးပဲဖြစ်ဖြစ်ကိုယ်ရေးတန့်ရှိပဲဖြစ်လိုအပ်ချက်အဲ့ဒါကိုဘလို့ထောက်ပြလို့ရမလဲ
โอเคရှင်အမျိုးသမီးဒီကလာဆိုလို့ရှင်ခုဆိုရှင်ဖြစ်နေပေါ့နော်ရာဒီတုတ်ကွေးကဖြစ်နေပြီအခုဆိုလို့ရှင်ရာဒီတုတ်ကွေးဒီကုဆတ်မှုတွေဖြစ်တဲ့တက်ကြောင့်မလို့ဆေးဝါးတွေပေါ့နော်ဆေးဝါးတွေအခုလာတောင်းနေကြဆေးဝါးလုံးလာမမှုရှိဘူးဆရာမတွေကရှိတယ်ဒါပေမဲ့ဆေးမရှိဖြစ်နေလို့ဖြစ်နေတယ်ပေါ့နော်အဲ့ဒါကနံပါတ်၁ချက်ဆိုတော့ညသွားဖြင့်ဒီကုဆတ်ခံရတာကတော့ဒီအမျိုးသားဖြစ်တဲ့အမျိုးသမီးပုံများတယ်ဘာကြောင့်လဲဆိုလို့ရှင်ခန္ဓာကိုယ်ပေါ့နော်ဒီခုခံအားပေါ့နော်ခုခံနိုင်စွာကအမျိုးသမီးမှမရှိဘူးပေါ့နော်ဘာလို့လဲဆိုအမျိုးသမီးကသူကနံပါတ်၁ချက်သူကအဟာရမလုံလောက်ဘူးအဟာရမလုံလောက်တော့အားမရှိဘူးအမရှိတဲ့ပြင်လိဒီကွာပေါ့နော်ဝေယဝတ်စရအကုန်လုံးလိုက်လို့ရတာဒီအမျိုးသမီးဖြစ်တယ်ဒါကြောင့်မို့သူတို့ကပို့ပြီးတော့မှထပ်ပြီးမှအားထက်လာမလို့မှအားကိုသုံးရတဲ့ကြောင့်သူတို့အားအင်ကမဆတ်သုံးစားပူမှာကုန်ခန်းတာပေါ့နော်အဲ့မှာသူကခဏရေးစွမ်းကပူမှာရော့ကြတဲ့တကြောင်လို့ခုနဒီရာတိတုတ်ကိုဖြစ်ဖြစ်ဝမ်ပြက်ဝမ်ရှော့တာပဲဖြစ်ဖြစ်ပြီးတော့မှဒီချောင်းဆိုးပေါ့နော်ချောင်းဆိုးရင်ကျက်ဖြစ်တာပဲဖြစ်ဖြစ်အမျိုးသမီးတွေကပို့ပြီးတော့မှဖြစ်များတာဖြစ်ပါလေရှင
်သူတို့ကအိမ်မှာကြတော့လေသူတို့ကအမြဲတမ်းမိသားစုနဲ့အနီးကပ်ဆုံးပြည်စုဆောက်ရှာရတဲ့သူဆိုကူးဆက်ဖို့လည်းလွယ်မယ်ထင်တယ်နော
်ဟုတ်ကဲ့ပို့မှကူးဆက်ရတာလည်းပါလေရှင်ဘာဖြစ်လို့လဲဆိုလို့ရှိရင်နံပါတ်၁ချက်ကကလေးငယ်တွေရှိမယ်နံပါတ်၂ချက်ကကျတော့တက်ကြီးရဦးတွေရှိတယ်ဗောလေတချို့ဆိုလို့ရှိရင်မတန်ဆန်းပါလာတာမျိုးလည်းရှိတယ်တချို့ဆိုလို့ရှိရင်နာတာရှိနာမကျန်တဲ့မိသားစုတွေလည်းပါလာတာရှိတယ်သူတို့ရဲ့ဒီအတိတ်ကတော့ဖြတ်တန်းလာခဲ့တယ်ပေါ့နော်ဒီအခီးလမ်းပေါ့နော်သူတို့ရှောင်ပြေးခဲ့တဲ့ခီးလမ်းစုစုတော်ကြုံတောင်သားကနေဖြတ်လာခဲ့ရတယ်ပြင်းလွားရင်းနဲ့ပေါ့နော်ဟိုလာခဲ့ရတဲ့မိုးထီလေထီပေါ့နော်အေးဒန်လေးနဲ့ခံခဲ့ရတဲ့တချောင်းသူတို့အက်ကွန်တရားကိုခဏကွာနင်းနေပြီးယောဂပိုးရစဝင်နေပြီပေါ့နော်သူတို့ရောက်ရှိတဲ့ဆက်ရောက်တဲ့နေရာမှာရောက်တဲ့ခါကျတော့သူတို့ကပို့ပြီးတော့မှယောဂခဏကွာပို့ပြီးအားနေတဲ့တချောင်းလို့ဒီယောဂပိုးလေးကိုအစဉ်လက်ခံကိုအစစ်တဲ့ခဏကိုလို့ဖြစ်နေရပေါ့ဒီအာဟာရမရှိတဲ့တကြောင်မလို့ပေါ့နော်ဒါကိစ္စဖြစ်တယ်ဆိုတော့အမြန်ဆုံးပေါ့နော်ဒီအာဟာရကိုဖြစ်ဆက်ဖို့လိုတယ်ဒါမှသာလေဒီခုရာဒီတုတ်ခွေရဖြစ်ဖြစ်သူတို့တွေကယောဂဟိုယောဂအခန်းတွေရှိတာလည်းဖြစ်ဖြစ်ပေါ့နော်ဒါတွေကိုသူတို့ပြန်ပြီးတိုက်ထုတ်နိုင်မယ်ဒါမှသူတို့ဆက်ပြီးမှရှင်တန်နိုင်မယ်ဘာလို့လဲဆိုလို့ရှိရင်ဒီသူတို့နေတဲ့နေရာမှာကစီယိုစီခန်းနဲ့ဝေးတဲ့နေရာဖြစ်တယ်ဟိုစီယိုစီခန်းနဲ့လည်းမမီနိုင်ဘူးပြီးတော့ဆာဝန်ဆရာမတွေရှိပေမဲ့လည်းပေါ့နော်ဆေးမရှိတဲ့တက်ကြမလို့အချိန်ကြီးကုသမှုတွေမလောက်နိုင်ဘူးပေါ့နော်အဲကြမလို့ဒီအစားအစာရဲ့ဆေးဝါးကုသမှုတွေရဲ့ လိုအပ်တယ်ပြီးတော့အချိန်မီပေါ့လောက်ဖို့လိုအပ်တယ်နှမဆိုလို့ရှိရင်ကျမတို့နောက်တစ်ချိန်မှဆိုလို့ရှိရင်မစမီကလာမှဒီပို့ပြီးတော့ဖြန်းလာရောကုသယောဂါတွေပို့ပြီးတော့ဖြစ်သွားနိုင်တယ်ပြီးတော့မှဒီအသက်ဒီသုံးပါးတဲ့အချိန်ကိုဖြစ်သွားနိုင်တဲ့အချိန်မီမျိုးရှိတယ်ပေါ့တချို့ဆိုရှင်အသာအိမ်ယောဂါတွေဖြစ်နေတဲ့လူတွေများလည်းရှိပါလေရှင်
ဟုတ်ကဲ့ပါဆိုတော့ဒီလိုမျိုးအခြေအနေတွေအဆုံးသက်ပြီးတော့ဒီဒုက္ခတွေနေရပြန်ရဖို့အခြေအနေကရောနှီးပြီလားဘယ်လိုများရှိပါလဲရှင
်အဲ့ပြန်ရဖို့အနေထားတော့ကျွန်တော်တို့ကလို့ခုလောက်ဆက်တာသူတို့မျိုးလည်းချက်မရှိဘူးပါဘာလို့လဲဆိုလို့ရှိရင်တစ်ချက်ကတိုက်ပွဲမျိုးကျင်းထန်နေတယ်အခုဆိုလို့ရှိရင်ဒါဟိုလမ်းတွေကချက်တော့ချက်လာလို့လည်းမရဘူးပေါ့လေတွေ့တဲ့သူတိုင်းဟိုပြစ်နေတယ်ချုပ်ကိုတိုက်ခိုက်မှုတွေကလည်းရှိနေတယ်ဆိုတော့အဲ့လိုရှိတဲ့ခါမှာသူတို့ပြန်ရဖို့အလားလားမရှိဘူးအခုဆိုလို့ရှိရင်လည်းအိုဒီဖက်ချက်ကိုလာချင်တာမှလမ်းမှာပိတ်မိနေတဲ့ဒီအာရှေ့တချမ်းကပေါ့နော်ဒီပိတ်မိနေတဲ့အဖွဲ့တွေရှိရပေါ့လေအဲဒီချစ်ပြည့်တစ်ခါကကူလာဖို့ခက်ခဲတယ်အများရှိနေတဲ့ဒီဆစ်ဆောင်တွေလည်းရှိနေသေးတယ်အခုဒီမှာရှိနေတဲ့ဆစ်ဆောင်လည်းအိမ်ပြားဖို့ဆိုတာခက်ခဲတယ်ဘာလို့လဲဆိုလို့ရှိရင်သူတို့ရဲ့ကျေးရွာတွေမှာသူတို့နေအိမ်တွေမှာမကွဲတဲ့ကြည်တွေရှိတယ်တက်စီးကြတာတွေရှိတယ်ပြီးတော့မှဒီလမ်းမိုင်းတွေနေရုံမိုင်းတွေရှိနေတဲ့ကိစ္စတွေရှိနေသေးတယ်ပေါ့နော်ပြီးတော့တချို့ຢာရဲ့ဆိုလို့ရှိရင်ကျက်တွေကနေပြီးတော့မှသူတို့ဒီလူတွေအိမ်မှာဝင်ရောက်ပြီးနေထိုင်တာမျိုးတွေရှိတယ်အဲ့ဒီຢွာတွေမှာတက်ဆွဲထားတာရှိရတော့ကြောင့်မလို့သူတို့လုံးဝကိုပြန်လို့မရသေးဘူးပေါ့နော်အဲ့ဒီအားလုံးပြန်ပါ
You'll be gone out nothing ရတာပါသူတဆုံနဲ့ American ခွင့် season ဘက်ဆက်ရအောင်ပါ American မှာအိမ်ဝယ်ရင်တိတဲ့တိတိုက်တာလေးတွေကိုတင်ဆက်ထားပါတယ်
โอเคแมทกินเลยตัวเราวีโอเอကိုအခုလို့ပြစ်ဆုံးပြီးမြန်ကွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဆိုတော့ဒီကျွန်တော်ပထမဆုံးသိချင်တာကတော့ဒီအမေရိကမှာအိမ်ဝယ်မယ်ဆိုလို့ရှိရင်ပေါ့လေဟိုဘယ်လိုအချိန်မျိုးမှာဝယ်တာဟာအကောင်းဆုံးဖြစ်ပါလဲ
ဟုတ်ကဲ့ကျွန်တော်ကိုဒီမျိုးအချိန်ပေးတာလဲကျေးဇူးတင်ပါတယ်အကောင်းဆုံးကတော့အခုဒီရာသီကတော့အကောင်းဆုံးလို့ကျွန်မပြောချင်တာပေါ့နော်ဟိုဝယ်တာတွေလည်းကောင်းတယ်ဟလာလူအများစုကလည်းဒီလိုအချိန်မှာအိမ်ကိုရှာကြမယ်ဟလာပြောင်းဖို့ရွှေ့ဖို့လည်းကောင်းတယ်ပေါ့နော်နည်းနည်းစောင်းတွင်းအရန်ကြသွားပြန်လဲနှင်းနေကြတဲ့ဒီသားတွေဆိုရင်ပြောင်းရွှေ့ခဲ့တယ်ပေါ့နော်အတူတူစောင်းတွင်းမှာတော့အိမ်ဝယ်မယ်ဆိုလို့ရှိရင်ကိုကဝယ်သူနည်းတဲ့အတွက်နည်းနည်းပို့ပြီးတော့ရွေးချယ်လို့ရနိုင်တာပေါ့နော
်အမေရိကမှာဟိုတချို့ကအိမ်ငှားပြီးတော့နေပါတယ်တချို့ကအိမ်ဝယ်ပြီးတော့နေပါတယ်အိမ်ဝယ်လိုက်တဲ့အတွက်ဘလို့အကျိုးကျေးဇူးတွေဟိုရနိုင်ပါမလဲ
ဟုတ်ကဲ့အခုအိမ်ဝယ်တာနဲ့အိမ်ငှားတာပေါ့နော်အဲ့ဒါအိမ်ငှားနေရဆိုလို့ရှိရင်ကျမတို့တွေကအိမ်ရှင်ရဲ့အိတ်ခဲကိုပတ်စံထည့်ပေးရတာပေါ့နော်သူများစုပူတဲ့ကိုပတ်စံသွားစုပေးသလိုဖြစ်တယ်အိမ်ဝယ်လိုက်မယ်ဆိုလို့ရှိရင်တော့ကိုယ့်အိတ်ခဲကိုစုတာလည်းအတူတူပါပဲအဲ့တော့ benefit တွေကတော့ဘာလဲဆိုတော့ဥမာအိမ်ဝယ်ထားလို့ရှင်အိမ်ရဲ့ဈေးကများသောအဖြစ်တက်တယ်ပေါ့နော်အထူးသဖြင့်ဟာလာတချို့ state တွေ California တို့ Washington တို့ဆိုလို့ရှိရင်ပို့ပြီးတော့ appreciation rate များတယ်ပေါ့နော်ဆိုလိုတာကအိမ်ဝယ်ပြီးရင်းထားရင်ကိုဘာမှပတ်စံစုနိုင်တာတည်းပိုရနိုင်တယ်။နောက်တစ်ခုကဒီအိမ်ဝယ်ထားတဲ့အတွက်ကျမတို့ property tax တွေပေးရတယ်။အဲ့ဒီပေးထားတာကို tax return တွက်တဲ့အချိန်မှာဝင်ငွေနည်းများပါဘူးဒီပြီးတော့ credit ပြန်ရတယ်ပေါ့နော်။ဝင်ငွေသိမ့်ညာရင်တော့လည်းမရဘူးတိုးတိုးဝင်နေတဲ့သူတွေနဲ့ medium income သမားတွေကတော့အဲ့ဒီမှာ tax credit ပြန်ရတယ်ပေါ့နော်။အဲ့ဒါအကျိုးကျေးဇူးပေါ့
။ America မှာအိမ်ဝယ်မယ်ဆိုရင်ရောငွေချိရမယ်ဆိုတဲ့အခါကျတော့ကိုအလုပ်ကိန်းတွေဝါရီနဲ့ဒီလိုငွေချိနိုင်ဖို့အတွက်ကြတော့ဘလို့လူမျိုးတွေအတွက်ဟိုအဆင်ပြေနိုင်ပါလဲ။
အနည်းဆုံးတော့အခုလက်ရှိပေါ့နော်စီမံစည်းကမ်းတွေရဆိုလို့ရှိရင်တော့အနည်းဆုံးအလုပ်နှစ်နှစ်လောက်ထားရမယ်ပေါ့နော်အလုပ်နှစ်နှစ်လောက်ထားရမယ်အဲ့တော့အိမ်ဝယ်ချင်တဲ့လူဒီအဝင်ငွေရှိနေတဲ့အလုပ်ကိုနှစ်နှစ်လောက်ထားမယ်ဟလာအလုပ်တွေအပြောင်းအလဲရှိလဲရတော့ရပါတယ်သို့တော့အလုပ်တစ်ခုထဲမှာနှစ်နှစ်ဆိုရင်ပို့ပြီးတော့လွယ်တယ်ပေါ့နော်အလုပ်အပြောင်းအလဲရှိရင်လည်း W2 အလုပ်ဆိုရင်အဆင်ပြေတယ်အဲ့တော့တကယ်လို့အဲ့လိုမျိုးဟို employee အနေနဲ့လောက်တာဆိုရင်တော့နှစ်နှစ်အတိရှိရမယ်ပေါ့နော်နောက်တစ်ခါ self employment သမားဆိုရင်တော့အပြောင်းလဲလုပ်လို့မရဘူး business တစ်ခုတည်းမှာပဲ24 months ရှိရမယ်ဒါလက်ရှိအခြေအနေပေါ့နော်နောက်တော့လဲပြောင်းခြင်းပြောင်းနိုင်ပါတယ်နောက်တစ်ခါ credit score ပေါ့နော် America မှာတော့ credit score သိအရေးကြီးပါတယ်မပါမဖြစ်ပေါ့အဲ့တော့ credit score ကောင်းကောင်းလေးရှိရမယ်ကျမကတော့ recommendation ကတော့စုဆောင်းထားငွေအနည်းငယ်လဲရှိတတ်တယ်ပေါ့နော်အိမ်ဝယ်တဲ့အခါမှာ down payment ရှိတယ် closing cost ရှိတယ် down payment assistance ဆိုတာလဲလူတိုင်းအတွက်အရေးကြီးပေါ်မဖြစ်တဲ့အတွက်ကိုက down payment ရှိတာရင်ပိုကောင်းတယ်ပေါ့နော်အဲ့တော့ down payment များပေးလေကိုယ့်ရဲ့ monthly payment ကနည်းလေဖြစ်တဲ့အတွက်ဝေစုထားဖို့လည်းလိုပါတယ်။အဲ့ဒါလေးကျွန်တော်ပြောချင်တယ်ဟုတ်။
ဟိုခုနကပြောသွားတာ credit score ပေါ့နော်။ဟိုတကယ်ကတော့ဥပမာဒီလူတစ်ယောက်ဟာဘယ်လောက်ထိအောင်ငွေကြေးနဲ့ပတ်သက်လာရင်ဘယ်လောက်ထိအောင်ယုံကြည်ရလဲဆိုတာကိုဟိုတိုင်းတာသတ်မှတ်ထားတာပေါ့။ဆိုတော့ဟိုဒီ credit score ဘယ်လောက်ရှိမှအိမ်ဝယ်လို့ရမှာပါလဲ
။ ဟုတ်ကဲ့ကိုပုံမှန်ကတော့ကျမတို့ဒီအစိုးရလုံးနေ FHA က credit score 980ပေါ့နော်အနည်းဆုံးရှိရတယ်။နောက်တစ်ခါ conventional လုံးက Fannie Mae နဲ့ Freddie Mac ကထုတ်တာတော့620။သို့တော့အခုလက်ရှိကျမလုံးနေတဲ့ wholesale ပေါ့နော်ကျမတို့ Nexa Mortgage ကတော့ကျမလုံး officer လုံးနေတဲ့ Nexa Mortgage ကဒီ US မှာ largest brokerage ပေါ့နော်အဲ့တော့ကျမတို့မှာ wholesale lender 200ကျော်ရှိတယ်။တချို့ wholesale တွေကတော့ lender ပေါ်မူတည်တာပေါ့နော် credit score 900လောက်နဲ့လည်းထုတ်ချီတာရှိပါတယ်။သို့တော့credit score မြင့်လေလေကိုပေးရတဲ့အတိုးနှုန်းကနည်းလေလေပေါ့နော်အဲ့ဒါအကျိုးကျေးဇူးပေါ့ဟုတ် minimum requirement တွေက lender ပေါ်မူတည်တယ်ပေါ့နော်အဲ့လိုမျိုးပ
ါကျွန်တော်တို့ကဥမာအိမ်ဝယ်မယ်ဆိုလို့ရှိရင် ban နေရနေပြီးတော့ပတ်စံချီးရတာပေါ့လေဆိုတော့ကိုကဘန်နေရှီကနေပတ်စံချီးမယ်ဆိုလို့ရှိရင်ဟိုဥပမာဝင်ငွေကတစ်နှစ်ကိုထားပါတော့9000ရှိတဲ့သူရှိရင်ရှိမယ်အဲတနည်းကိုဝင်ငွေတသိန်းရှိတဲ့လူရှိရင်ရှိမယ်ပေါ့ဆိုတော့ဟိုအဲ့ဒီဒီငွေချေးတဲ့စနစ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပါအောင
်ဟုတ်ကဲ့ good good question ပေါ့နော်အဲ့တော့ငွေချီးတာကကျမတို့သူတို့လုပ်တဲ့အလုပ်ပေါ်မူတည်တယ်ခုနကျမပြောသူ W2 ရတဲ့ employee ဆိုလို့ရှိရင်တော့ကျမတို့ monthly income ပေါ့နော်ဒီ net income tax မဖြတ်ခင်အဲ့ဒီကောင်ရဲ့ program ပေါ်မူတည်ပြီးတော့ 43 ကနေပြီးတော့ 54% လောက်အထိကိုချီးတယ်ပေါ့နော်ဆိုပါတော့ကျမတို့တစ်ဝက်လောက်လို့ပြောမယ်6တလ6000ဝင်3000ပေါ့နော်အဲ့ဒီအဲ့ဒါဒီဘာတွေပါလဲဆိုတော့ခုနသူတို့ရှိတဲ့အကျွေးအားလုံးတကယ်လို့ဟလာကားဝယ်ထားလို့ကားအကျွေးရှိမယ် credit card တွေကိုလာစင်ပေးထားတဲ့ payment ရှိမယ်နောက်ဒီ mortgage ဆိုလို့ရှိရင်ကျမတို့မှာ4မျိုး5မျိုးပါတယ်ပေါ့နော်အဲ့4မျိုးဆိုတာတကယ်လို့ single family home ဆိုရင်ကျမတို့ interest principal နောက်တစ်ခါhomeowner insurance property tax တကယ်လို့ condo dominium တွေ townhouse တွေဆိုရင်တော့နောက်ထပ် HOA ဆိုတဲ့ homeowner association fees ပါမယ်အဲ့ဒါဒီအားလုံးကိုပေါင်းလိုက်ပြီးတော့ကျမတို့ mortgage payment လို့ခေါ်တယ်အဲ့ payment တွေအားလုံးဒီလစာရဲ့တစ်ဝက်ခမန်းကြီးပေါ့နော်တစ်ဝက်နီးပါးပေါ့အဲ့လောက်အထိ lender ကထုတ်ချီးပါတယ်အဲ့တော့ lender ရဲ့ယုံကြည်မှုရဖို့ဆိုရင်ခုနကအလုပ်တည်မြဲမှုရဲ့ဟလာ credit score နောက်ကအရေးအကြီးဆုံးက late payment တွေမရှိဘူးပေါ့နော်ကိုယ့်ရဲ့ credit report ကိုဆွဲလိုက်တာလည်းကျမတို့အကုန်မြင်ရတာပေါ့နော်အဲ့တော့အထူးသဖြင့်ဒီမှာကျမတို့ထုတ်ပြီးတဲ့ self employment တမားတွေအတွက်ကျွန်တော်တို့ကဒီဝင်ငွေကိုမကြည့်ဘဲနဲ့ဟိုသူတို့ကဝင်ငွေတွေရှိပေမဲ့ tax return မှာဟလာဇီးရိတ်တွေနှုတ်ပြီးတော့အမြတ်ပြထားတာကိုမကြည့်ဘဲနဲ့ကျွန်တော်တို့ထုတ်တဲ့ loan တွေရှိပါတယ်အဲ့ဒါကိုတော့ non QM ပေါ့နော် non qualified mortgage လို့ခေါ်တယ်အဲ့ဒီမှာဆိုရင်ပို့ပြီးအရေးကြီးတယ်ဟလာအိမ်ငှားထားတဲ့ rent history စနစ်လားတစ်ခါမှလိပ်ပေးမဲ့မရှိရဘူးနောက်တစ်ခါဒီ credit report ပေါ်မှာပေါ်နိုင်တဲ့ဟလာ auto loan တို့ပါလို့လိပ်ပေးမဲ့ရှိတာ lender မယုံတော့ဘူးပေါ့နော်အဲ့ကြတော့ loan ရဖို့ခက်ပါတယ်အဲ့တော့ payment နဲ့ payment ပေးဖို့အရေးကြီးပါရှင
့်ဟုတ်ကဲ့ဟိုခုနကပြောတဲ့အထက်ထဲမှာဥမာဟိုလူတစ်ယောက်ကတစ်လဝင်ငွေ6000ရှိရဲဆိုရင်ဒါသူ့ကို3000ချိမယ်ဆိုတဲ့အခါကျတော့ဥမာအဲ့ဒီ3000ကအိမ်ဘိုးတသက်တယ်မဟုတ်ဘဲနဲ့ခုနလိုမျိုးကျွန်တော်တို့ဒီ property tax ပေါ့နော်အိမ်ဝယ်ထားလို့ရှိရင်ကိုအိမ်ပိုင်ဆိုင်တဲ့အတွက်အစိုးရကိုနှစ်ဆင်အကုန်လုံးစောင်းမယ်ဟာမျိုးတွေရှိမယ်နောက်တစ်ခုကဥမာကားဝယ်တဲ့အခါမှာကား payment ကိုမှ900ရှိနေရင်ဘဏ်က2500လောက်ပဲချိတော့မယ်သဘောလား
မှန်ပါတယ်ကူအဲ့ဒါမှန်တယ်အဲ့ဒါကြောင့်ကျွန်တော်တို့ကအိမ်ဝယ်ဖို့အစီအစဉ်ရှိတဲ့လူဆိုကားတွေမဝယ်ဘူးပေါ့နော်။နောက် credit အသစ်တွေမ run ဖို့အများကြီး recommend လုပ်တယ်။ဟုတ်တယ်သူရဲ့အဲ့ရနိုင်တဲ့ခွင့်ကြီးက900ရော့သွားမယ
်။ဆိုတော့ဒီအမေရိကမှာအထူးသဖြင့်ဟိုဘလိုပြည်နယ်တွေမှာအိမ်ဝယ်ရင်ဈေးသက်တာလဲ။ဒါမှမဟုတ်ဟိုဘလိုပြည်နယ်တွေမှာဟိုအိမ်ဝယ်တဲ့အခါမှာဟိုဈေးကြီးလဲ။အဲ့ဒီလိုအနေထားလေးနည်းနည်းရှင်းပြပါအောင်
။ဟုတ်ကဲ့ဟုတ်ကဲ့ဈေးအကြီးဆုံးကတော့ကျွန်မတည်တယ်လို့ဒီ California နဲ့ Washington ပေါ့နော်။ California လည်းတော်တော်လေးဈေးကြီးတယ်။now market မှာအိမ်က demand တွေနည်းပြီးတော့ sorry demand တွေများပြီးတော့ supply တွေနည်းတဲ့အတွက်ဟိုဗာလဲပို့ပြီးတော့ဈေးတွေပို့ပေးရတယ်ပေါ့နော်အဲ့တော့အိမ်ဈေးနည်းတဲ့ state တွေကတော့ကျမဒီ Oklahoma တို့ဘာလို့တော့နည်းပါတယ်ဟလာဒီနားတစ်ဝိုက်မှာကျမနေတဲ့ Chicago တစ်ဝိုက်ဆိုရင်တော့ဥမာ Indiana state ပေါ့နော် Wayne တို့ဘာလို့ဆိုလို့ရှိရင်တော့ဈေးမကြီးသေးဘူးအသိန်းခွဲနှစ်သိန်းဟိုဘယ်လိုပြောမလဲဒီWisconsin state မှာလည်းအဲ့လိုပဲပေါ့နော်ရှိပါပြီသိန်းခွဲနှစ်သိန်းနဲ့အိတ်ကြီ
းကိုအောင်ရဲ့သုတ္တဆုံးတဲ့ American တခွင်အစီအစဉ်မှာခုတခါတော့သိပ္ပံဒီပညာကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာအဆောင်တွေဆောက်လို့ဆဲမှာရောဆောက်ပြီးမကြခင်မှာပါမကြခဏပြိုကျနေတာတွေဘာကြောင့်ပါလဲစင်ကာပူအလုံသမားဝန်ကြီးဌာနက BNA ကင်းရေးဆိုင်ရာအရာရှိ engineer ဦးအေးငိမ့်ကိုဒေါခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်မြန်
မြန်မာနိုင်ငံမှာဆိုလို့ရှိရင်ပေါ့နော်အဆောက်အုံတွေကဆောက်ပြီးမကြခင်မှာပဲပြိုကျတဲ့နော်လူနောက်ပြိုကျတဲ့ပြန်လူပါအသက်ဆုံးရတဲ့အန္တရာယ်တွေအများကြီးတွေ့နေရပါလို့ရှင်စက်ကားတွေကဘာကြောင့်မလဲ
ဟုတ်ကဲ့ဆောက်တဲ့အခါမှာ သိခဲ့တဲ့အဆောက်တရားလွဲလို့တီးမားတဲ့အဆောက်အုံတွေအထက်မြင့်အဆောက်အုံတွေဒရိုက်တွေဆောက်တဲ့အခါမှာအင်ဂျင်နီယာဒီဇိုင်းနဲ့ဆောက်ရပါတယ်အင်ဂျင်နီယာတွေကဒီအဆောက်အုံတွေအနေကအောင်ဘယ်လိုသုံးနိုင်မလဲဆိုတော့တွက်ချက်ပြပေးပါတယ်အဲ့ဒီဒီဇိုင်းအတွက်ချက်တွေဆောက်ရတော့တကယ်လို့တီးမားတဲ့အဆောက်အုံတွေဆောက်တဲ့အခါမှာဘာအင်ဂျင်နီယာဒီဇိုင်းအတွက်ချက်မှမပေါ်မနဲ့အဲ့ဒီမှာဒီပြန်နေရသူတို့စိတ်ထင်တာနဲ့ရှောက်ပြီးဆောက်လို့မဆိုလို့ရှင်တော့အမတန်အနေမြောက်ရယ်ပြကြတာလေဖြစ်နေတယ်။ဘဝမှာဖြစ်တဲ့ပြဿနာအများဆုံးကတော့အဲ့ဒါကြောင့်လို့ကျွန်တော်ထင
်တယ်။ဟုတ်ကဲ့ပါဆရာ။ဆိုတော့ဒီနော်အန်ဒီယာကင်းအောင်အတွက်လောက်ရတဲ့ဒီဇိုင်းပေါ့နော်။အဲ့ဒီဒီဇိုင်း for safety နဲ့ပတ်သက်ပြီးတော့လည်းလည်းပြောပြပေးပါဆရာ။ဘာအချက်တွေအရေးကြီးပါလဲဆရာ
။ဒါကစေကူမာကတော့ဥပဒေနဲ့တပ်ဖက်ပြန်ထမ်းပေးတာ။ဒီဇိုင်း for safety ဥပဒေ။ဒီဇိုင်း for safety မှာအပိုင်းနှစ်ပိုင်းပါပါတယ်။ safety ရယ်ဒီဇိုင်းရယ်နာရကဒီဇိုင်းလုပ်တယ်ဆိုကြရောအအနေကအောင်လို့ဒီဇိုင်းလုပ်တာပစ္စည်းအနည်းဆုံးသုံးပြီးတော့အနေအကင်းဆုံးပြအောင်ဘယ်လိုလုပ်မလဲဒါအမှန်တော့အသေးစားမဟုတ်ပါဘူးသူ့ concept ကဘယ်လိုအနေတွေဖြစ်နိုင်တယ်လဲဆိုတော့ကျွတ်တက်တွတ်ဆပြီးတော့ဖြစ်နိုင်သောအနေတွေကိုအကုန်လုံးရှာဖွေဖော်ထုတ်မယ်နောက်ပြီးတော့အဲ့ဒီအနေတွေကိုဖြောက်ပြပြမယ်အဲ့ဒီအနေတွေကိုတကယ်လို့ဖြောက်ပြလို့မရဘူးဆိုလို့ရှိရင်တော့အနည်းဆုံးပြအောင်လို့ short ချောင်းမယ်ဒါသူ့ရဲ့ design for safety concept ဥပမာအပြင်ကျွန်တော်အဆောက်အုံဆောက်တာနဲ့နမူနာပြောပြအောင်မယ်အဆောက်အုံဆောက်တဲ့အခါမှာဆောက်နေလို့မလဲအနေကင်းရမယ်အဆောက်အုံဆောက်ပြီးသွားတဲ့အခါမှာအဲ့ဒီအဆောက်မှာနေတဲ့သူတွေအတွက်လည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောက်ကိုပြုပြင်မှုမှန်ထိန်းသိမ်းမှုတွေလုပ်တဲ့အခါမှာလည်းအနေကင်းရမယ်နောက်ပြီးတော့အဲ့ဒီအဆောက်ကိုလူမနေတော့လို့ဖြုတ်ဖြက်လိုက်တဲ့အခါမှာလည်းအနေကင်းရမယ်ဆိုတော့အစဉ်လေးစဉ်အစဉ်တိုင်းအစဉ်တိုင်းမှာအနေကင်းမှုအတွက်ကိုစဉ်းစားပြီးဒီဇိုင်းလုပ်ရတယ်ဒီဇိုင်းလုပ်ရဆိုတာဆောက်ရဆောက်တဲ့အခါကျမှဒီဇိုင်းလုပ်တော့မဟုတ်ဘူး။ဆောက်ပြီးတော့အဆောက်ကိုမဆောက်ခင်ကလေးကကြိုးပြီးတော့စဉ်းစားပြီးတော့ဒီဇိုင်းလုပ်ရတာ။ဘယ်လိုဆောက်မလဲ၊ဘယ်လိုဖြတ်မလဲ၊ဘယ်လိုပြည့်ပြည့်မောင်းမထင်းလေးပြီးလုပ်မလဲ။အဲဒါကဒီဇိုင်းဖို့ safety ရဲ့အဓိက concept လေးခုပါ။ဟုတ်ကဲ့
။တကယ်တမ်းဗမာပြည်မှာမလုပ်ဖြစ်တဲ့အဥ္စာပေါ့နော်။တတိထားတဲ့ဟာဒီပြောပြပေးပါဆရာ။ဒီအချက်၄ချက်တည်းကမြန်မာနိုင်ငံမှာဘယ်အချက်တွေချို့ယွင်းနေပါလဲဆရာ
။ကျွန်တော်ထင်တာကတော့ဒီအဆောက်အုံဆောက်တဲ့အခါမှာဒီဇိုင်းကတော့ရှိမှာပါ။အဲ့ဒီအဲ့ဒီဒီဇိုင်းတိုင်းအတိအကျလုပ်ကြပါအဲ့ဒီဒီဇိုင်းတိုင်းအကောင်လေးဖော်တဲ့ခါမှာကွန်ထရက်တာတွေစီအဲ့ဒီဒီဇိုင်းကိုအတိအကျလိုက်နာလို့ဆောင်ကြပါနောက်ပြီးတော့အဲ့ဒီဒီဇိုင်းတိုင်းလိုက်နာလို့ဆောင်တာရှိမရှိဘူးသူကသွားပြီးစစ်တယ်စစ်တာအောင်အမှန်ကန်စစ်တာဟုတ်ရဲ့လားအဲ့ဒီအရာလေးလိုပါတယ်တကယ်လို့ဒီဇိုင်းကလည်းပဲဖြစ်ကြဆက်လုပ်လိုက်တယ်ဆောက်တဲ့လူကလည်းပဲအဲ့ဒီဒီဇိုင်းကိုမလိုက်နာဘူးနောက်ဒီဇိုင်းလိုက်နာတာမလိုက်နာဘူးဆိုတော့ဘလူမတောင်းရှိတဲ့လူကသွားပြီးမစစ်ဘူးစတယ်အဲ့လိုလုပ်မဆိုလို့ရှင်တော့ဖြစ်မှာအဆောက်အုံဆောက်တဲ့နေရာမှာအနေကအောင်ဆောက်ဖို့နောက်တော့အဆောက်အုံပြည့်ပြည့်ထင်းထင်းနေရာမှာအနေကအောင်ပြည့်ပြည့်ထင်းထင်းမှုအဲ့မှာအဆောက်မှာနေတဲ့လူတွေအနေကင်းမှုစောက်ပြင်ပေါ့နော်ပြတော့အနေကင်းဆိုတဲ့နေရာမှာနှစ်ပိုင်းရှိတယ်ပထမတစ်ခုကအဆောက်အုံတွေပစ္စည်းပစ္စည်းတွေအနေကင်းမှုတွေကနောက်တစ်ခုကလူတွေအနေကင်းမှုဥပမာဆိုရမှာဆိုအဆောက်အုံတွေဆောက်တယ်အဆောက်အုံဆောက်တဲ့အခါမှာဆောက်လိုက်တဲ့အဆောက်မှာပြိုကျမသွားစေဖို့အတွက်အရေးကြီးသလိုအဲ့ဒီအဆောက်ကိုဆောက်နေတဲ့လူမတွေအနေကင်းမှုတွေလည်းအရေးကြီးတယ်အစမျိုးသလုံးအရေးကြီးတယ်အဆောက်အုံဆောက်နေတော့မှအပေါ်ကလူမတွေပြုတ်ကြပြီးတော့ဒေတာမျိုးတွေဖျက်အောင်နောက်ပြီးတော့ကြောက်ဆက်တိုင်းနေတဲ့မျက်လုံးတွေကိုအဲကြောက်စကြောက်နာတွေဝင်ပြီးတော့မျက်လုံးအနေဖျက်အောင်စတယ်အဲ့ဒါတွေကာဝေးဖို့အရေးကြီးပါတယ်ဒီမှာကျွန်တော်တို့စီမှာအဆောက်အုံဆောက်နေတော့မှဖြစ်တဲ့တော့အဆောက်အုံအများကြီးပဲဥပမာအဖြစ်ကျွန်တော်တို့မှာနမူနာနည်းနည်းပြောပြလို့ရှိရင်2012ခုနှစ်အောက်တိုဘာလ4ရက်နေ့တော့တောင်ကြီးမှာဆောက်လို့ဆဲအဆောက်အုံတစ်ခုညနေပြိုကျတဲ့လူ9ယောက်တည်တယ်လူ9ယောက်တည်တယ်ဆိုတာအများကြီးပါ2018ခုနှစ်ဇွန်လ16ရက်နေ့ကဘကုတ်ကူမှာဟိုတယ်တစ်ခုစောင့်နေတယ်။ရေစာဝန်ပြိုကျပြီးတော့လူနှစ်ယောက်တည်တယ်။2021အောက်တိုဘာလ19ရက်နေ့မှာဒဂုံမျိုးသစ်အရှိနှစ်ဆက်တိုက်စောင့်နေတော့ပြိုကျပြီးတော့လူ3ယောက်တည်တယ်။ဆိုတော့ဘာဖြစ်လို့အဲ့ဒီအဆောက်တွေပြိုကျတာလဲ။သူတို့တကယ်ဒီဇိုင်းလုပ်ထားရလို့မရှိဘူးလား။အဲ့ဒီအဆောက်တွေစောက်တဲ့အခါမှာဘလူးမတောင်းရှိတယ်လေ။အဲ့တောင်းရှိတဲ့လူရောအဲ့ဒီအနေနဲ့မဖြစ်အောင်တေချာကြည့်ကြပြီးတော့မလုပ်ဘူးလား။ဒါကမေကွန်ထုတ်စရာဖြစ်ပါတယ်။တကယ်လို့လူမတီးဆောင်ဆောက်တာကိုကြီးကြပ်ပြီးတဲ့လူလည်းမရှိဘူးဒီဇိုင်းထုတ်ပေးထားတဲ့လူလည်းမရှိဘူးလူမတွေသူတို့ပြည့်စင်ရပြည့်လုပ်ချင်ရလုပ်ကြတယ်ဆိုလို့ရှိရင်တော့ဒါဒီမှုမျိုးတွေဆက်ပြီးတော့ဖြစ်နေမှာပြရပါတယ
်ဆိုတော့အဆောက်အဦတစ်ခုဆောက်တဲ့ကံမှာအန္တရာယ်ကင်းမှုကအရင်အရေးကြီးတယ်ဆရာဆောက်ဆောက်ပြောလို့ပဲဒီကအလုပ်သမားတွေအတွက်ကောနေတဲ့လူတွေအတွက်ဆရာဆောက်ဆောက်ပြောတာဒီဆောက်လုပ်ဆဲမှာဖြစ်သွားတဲ့အန္တရာယ်တွေပေါ့နော်ဆိုတော့ဒီဆောက်လို့ပြီးတဲ့အခါမှာဆရာဒီပေါ်လာတဲ့အန်ဒီယလေးတွေပြောပြပေးပါ
အမှန်တူးဆန်းတဲ့ဖြစ်ရတဲ့ဘဝမှာရှိရည်စရာလည်းကောင်းပါနောက်ပြီးတော့ရှက်စရာလည်းကောင်း2018ခုနှစ်အေဗီလာတည့်နေရမုံမက်ဒရိုက်ကျိုးကြဘာမှမလုပ်ခွင့်နဲ့ဒရိုက်ရဒေတိုင်းသူ့အလုပ်လုပ်ကျိုးကြဒရိုက်ကျိုးတော့ကဒရိုက်ပေါ်မှာ16တန်လေးတဲ့ကားလေးတစ်စင်းပဲရှိတယ်အခြားဘာမှမဖြစ်ဘူးငွေလှူတာလည်းမဖြစ်ဘူးပါးရီအများကြီးသွားတာမျိုးလည်းမဟုတ် တော့ဘာဖြစ်လို့ဒီကပြေးကြတယ်ဒီတရားကိုစောက်တာ1996ခုနှစ်94ခုနှစ်မှာစောက်တယ်96ခုနှစ်မှာဖွင့်တယ်ဆိုတော့တရားတန်22နှစ်ပဲရှိတယ်တော့အရာတွေတိုင်းမှာကျွန်တော်မြန်လာစုံတရားဆိုလို့ရှိရင်စစ်မဖြစ်ခင်နဲ့စောက်ခဲ့တယ်1945ခုနှစ်မှာတိုင်းအဲ့တရားကြီးဆိုရင်အခုဒီစက်ပြီးတော့သုံးရဘာမှပြဿနာမရှိဘူးဟိုမိနစ်တစ်နည်းမှာစောက်ခဲ့တဲ့ဒီတရားကြီးပြေးကြတာဆိုအလုံးမတောင်ရှက်စရာလည်းကောင်းတယ်ဘာဖြစ်လို့ရှိရင်ဘာဖြစ်လို့အဲ့တရားပြေးကြတာလဲအဲ့တရားကိုဘယ်သူတွေဒီဇိုင်းလုပ်ခဲ့တယ်လဲအဲ့ဒီဇိုင်းတိုင်းစောက်ခဲ့တဲ့ကွန်စထရက်တာပြဘယ်လိုလဲအဲ့မှာတောင်ကန်အင်ဂျင်နီယာတွေဘယ်လိုလဲသူတို့ရဲ့တောင်ယူမှုတောင်ခံမှုတွေဘာတွေလဲအဲ့ဒါတော့ဘယ်လိုပြတော့ပြီးစစ်ခဲ့တယ်လဲဒါအများကြီးမေးခွန်းထုတ်စရာဖြစ်တယ်ဘာဖြစ်လို့ဒီသရားကြီးအနှစ်20လောက်နဲ့ပြေးကြတာဘုန်းတော်အရေးကြီးတာကအဲ့ဒါတော့ပြေးကြတဲ့ဘာကြောင့်ပြေးကြတယ်ဆိုတဲ့ဟာကိုဘယ်လိုတွေ့တော့စုံစမ်းစစ်ဆေးတယ်နောက်ပြီးတော့အဲ့ဒါတော့ပြေးကြတဲ့ဖြစ်ရပ်ကိုနမူနာယူပြီးတော့နောက်တစ်ခါအဲ့လိုတရားပြေးကြဖို့မဖြစ်အောင်ဘယ်လို corrective action recommendation တွေလုပ်အဲ့လိုလုပ်တဲ့လူရှိတယ်လားအားမတအရေးကြီးပါဒီလိုအဲ့လိုမှမလုပ်ဘူးဆိုလို့ရှိရင်တော့ဒါအမတန်ထင်ရှားတဲ့ဥပမာလို့ရှိပါတယ်တို့စီမင်္ဂလာစေးကြီးလောင်တယ်အဖတ်လောင်တယ်အဖတ်လောင်တာအားများလို့နောက်ကထပ်ပြီးလောင်တယ်ထပ်ဆောက်တဲ့နောက်ကထပ်ပြီးလောင်ဘာဖြစ်လို့အဲ့ဒီမီဒီယံကိုတက်ဆန်လောင်ရတာဒါဒီဒါရှင်းပါလေပထမတစ်ခါမီလောင်ရတဲ့ပြည့်ရက်ကိုနမူနာမယူခဲ့လို့နောက်ကထပ်ပြီးလောင်တာဒါလို့ရှိရင်ဘာဖြစ်လို့အဲ့လိုလုပ်ရတာအမတန်အရေးကြီးတယ်နောက်တော့ဟိုစိတ်ကြက်စရာလည်းကောင်းလို့လေမတက်ဆန်တဲ့အားမျိုးထက်ကထက်ကထက်ကထက်ဖြစ်နေတယ်
ဟုတ်ကဲ့။အင်ဂျင်နီယာဦးအေးကြီးမှာနောက်တစ်ပတ်မှာတော့စောက်ထားတဲ့အဆောက်အုံတွေကိုဖြိုးဖျက်တဲ့နေရာမှာဘင်းအန်ဒီရဲ့ကင်းဖို့နဲ့နောက်မှာမြမဆောက်လို့ရလုပ်ငန်းခွင်အန်ဒီရဲ့ကင်းဖို့အတွက်ဘာတွေလုပ်တင်လဲဆိုတာကိုပြောပြပေးမယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
အကမြတ်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်။VOA အမေရိကန်တန်ကထုတ်လွှင့်တဲ့စီးရီးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိတို့ဒေသတွင်းဖြစ်ပျက်နေတဲ့သတင်းထုတွေကိုပေးပို့လိုရဲဆိုရင်ကျွန်တော်တို့စီကိုစာရေးလို့ရမယ့်လိပ်စာက bamisfvoanews.com ဖြစ်ပါတယ်။အခုတော့ကြာနေတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ
။ Ukraine နိုင်ငံရဲ့ဒေသဆိုင်ရာစစ်သားစုဆောင်ရေးဌာနအားလုံးကအကြီးအကဲတွေကိုအလုတ်ကနေထုတ်ပြစ်လိုက်တယ်လို့ Ukraine သမ္မတဗလိုဒီမီယာဇီလန်စကီကတောက်ကြနေမှာ Telegram လူမှုကွန်ရက်ကနေကြေညာပါတယ်။စစ်ဖြစ်နေတဲ့ကာလအတွင်းအရွယ်ရောက်ပြီးယောက်ျားကလေးတွေကိုပြိပမထွက်ဖို့အတွက်တားမြစ်ချက်ချိုးဖောက်တာကနေတရားဝင်ကြော်ဝအောင်လုပ်တာအထိအဂတိလိုက်ဆန်းမှုတွေရှိနေတယ်လို့အများကစိုးရိမ်နေကြချိန်မှာပဲအခုလိုသမ္မတကနေကြေညာလိုက်တာလည်းဖြစ်ပါတယ်။ American သမ္မတ Joe Biden ရဲ့တားဖြစ်သူ Hunter Biden လုပ်ခဲ့တဲ့နိုင်ငံရခြားစီးပွားဆက်ဆံမှုတွေအပေါ်မှာစုံစမ်းစစ်ဆေးရမှာဥဆောင်ဖို့ဒလဝပီနဲ့ရှေ့နေဒေးဗစ်ဝက်ကိုအမှုရဲ့အထူးစုံစမ်းရေးအရာရှိဖြစ်နေခန့်လိုက်တယ်လို့အမေရိကန်ရှေ့နေချုပ်မရစ်ဂါလန်ကတောက်ကြနေမှာကြေညာပါတယ်။အရင်သမ္မတထရမ့်ခေတ်လက်ကျန်ရှေ့နေတူဖြစ်တဲ့ဝက်စာဘိုင်ဒန်မိုးရမြေဒလဝပီမှာထိတန်းအစုအရှေ့နေဖြစ်လာပြီးတနည်းအား2019ခရက်ကဟန်တာဘိုင်ဒန်ရဲ့နိုင်ငံခြားစီးပွားဆက်ဆံမှုတွေကိုစုံစမ်းစစ်ဆေးနေတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံတဝန်းမုတ်တုံမိုးတီးထန်စွာဆက်ရွာနေပြီးတိုင်းနယ်ပြည်နယ်၅ခုမှာရေကြီးတဲ့အနေအထားတည်ဆွတ်ရသူ၅ဦးအ ਨੇ ဆုံးရှိပြီးလူပေါင်း၄000ကျော်အိုးရင်ရှစ်ပြောင်းနေရတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်နယ်နေရာချက်ထားရေးဝန်ကြီးဌာနညွှန်ကြားမှုဒေါ်လေးရွှေစင်ဦးကတောက်ကြနေမှာပြောပါတယ် Tesla လျှက်စစ်ကားထုတ်တဲ့တထဲကြီး Elon Musk နဲ့ပြိုင်ဘက် Mark Zuckerberg လို့ခေါ်တဲ့ဒီ Twitter ရဲ့တတိယဆိုရင်သူစိန်ခေါ်ထားတဲ့လက်ဝဲပွဲကိုအီတလီမှာကျင်းပမှာဖြစ်ပါတယ
်။ကျေးဇူးပါသတင်းတင်ချင်းချက်ကိုဒေါက်ခင်မျိုးဆက်ကပြပြခဲ့တာပါဒီကနေ့မနေ့စီစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတမန်ယူတမ်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်မီခွတ်နဲ့ဇူဘေရိုဖြစ်ပါတယ်။ဒီကနေ့မနေ့စီစဉ်တွေကိုမနေ့6နိုင်ရနေ9နိုင်ထိလိုင်းတိုမီတာ24 40 51နဲ့ VOA website Facebook နဲ့ YouTube စာမျက်နှာတွေကနေဒီပိုင်းနဲ့တက်ဆက်ခဲ့တာဖြစ်ပါတယ်။တော်တာရှင်တွေကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့နေ့ဖြစ်နိုင်ကြပါစေ။VOA ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်တော်ကတော့ငြိမ်းချမ်းပါခင်ဗျာ
This program has come to you from the Voice of America, Washington.